Welcome to the Voice of America in Burmese.
မင်္ဂလာပါကျမတို့တို့ရှင်များရှင် View American တက်ကနေ2024ခုနှစ်ဇူလိုင်လ16ရက်အင်္ဂါညပိုင်း View ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio စီစဉ်တွေကို Live to Meter 3052တို့ပြင် Live Lab Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမအလင်းမာကအစီအစဉ်အမှုဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းပါရှင်ဘီအန်ပေါင်းကကင်းဝေးကြပါစေကျမခင်ပြူထွေးပါတိုင်းပြည်မှာစီးလုံးညီညွတ်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သူ့ရဲ့ပြိုင်ဘက်သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ဦးစလုံးကဒီထရမ့်လှုပ်ကြံမှုအပြီးမှာအလေးပေးပြောဆိုလာကြပါတယ်နောက်မြန်မာသတင်းမှာဆိုရင်တော့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်ဒါဆင်နဲ့ချီကိုနေဆက်မှာပဲဟန်တာပြီးတော့ပြန်ခိုင်းခဲ့တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတို့ကပြောပါတယ်နောက်မြန်မာစစ်ကောင်စီအတွက်လေရင်စီပေးပို့တဲ့နေရာမှာပါဝင်နေတယ်လို့ဆွဆွဲခံထားရတဲ့စင်ကာပူအခြေစိုက်ဆဟာရာအင်နာဂျီကုမ္ပဏီကတော့ဒီဆွဆွဲချက်ကိုညှင်းပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုအလိမ္မာနဲ့အတူပြောပြပါမယ်ရှင
်ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူဆက်သွယ်မြန်မြန်ကန်အစီအစဉ်နဲ့ Republican Party ညီလာခံပထမနေ့အကြောင်းတင်ဆက်ပေးထားတဲ့နိုင်ငံတကာသတင်းဆောင်ပါအစီအစဉ်ကိုလည်းတင်ဆက်ပေးသွားပါမယ်ခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့မြန်မာနိုင်ငံကနိုင်ငံရေးပါတီ၄ခုကိုတရုတ်နိုင်ငံကဖိတ်ကြားခဲ့ပါတယ်
DPC ရဲ့ကျိလက်ပါတီတိဆောက်ပုံကိုလည်လာရေးရှိတယ်။စီးပွားရေးအစကိုနိုင်ငံတကာဆက်ဆံရေးဌာနကတရုတ်ပြည်ကွန်မြင့်ပါတီပုံကိုဒီ IDCPC ရဲ့နိုင်ငံသားရဲ့ဒုတိယဝန်ကြီးနဲ့တွေ့ဖို့ရှိတယ
်။ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပြောပြသွားတာပါ။ဒီကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်နောက်ကမ္ဘာတစ်လောက်ခီးသွားအစီအစဉ်စရဲပတ်စင်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။ဒါတွေကိုမတင်ဆက်ပေးခင်မှာတော့အရင်ဆုံးထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်ဖြူလေးနဲ့အတူပြောပြပေးသွားမှာပါရှင
်။အမေရိကန်သမ္မတဟောင်းထရမ့်ကိုစနေနေ့တုန်းကလှုပ်ကြံတဲ့ဖြစ်ရအပြီးမှာတော့သမ္မတဂျိုးဘိုင်ဒန်နဲ့ဒီသူ့ရဲ့ဒီရွေးကောက်ပွဲမှာရှင်ပြန်ရမယ့်သမ္မတဟောင်းထရမ့်တို့နှစ်ဦးစလုံးကတိုင်းပြည်မှာစီးလုံးညီညွတ်ကြဖို့အတွက်ကိုအလေးပေးပြောဆိုလာကြပါတယ်။ Republican သမ္မတလောင်ဒေါ်နယ်ထရမ့်ကိုလှုပ်ကြံဖို့ကြိုးစားတဲ့စနေနေ့ကပြစ်ခတ်မှုကြောင့်သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေမှာအပြောင်းလဲတွေဖြစ်သွားခဲ့တဲ့ဆိုရကိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ဦးလုံးကလက်ခံထားကြပြီးတော့သူတို့နှုတ်နီတိုရိုဟန်နဲ့ဒါကိုမနေ့တုန်းကအလေးပေးဖော်ပြခဲ့ကြပါဗျ။နယူးယောက်ကတန်ရာကိုအဖြူရောင်ပတ်တီးနဲ့အုပ်ထားတဲ့ထရမ့်ဟာဒီမနေ့ညပိုင်းတုန်းကတော့နိုင်ငံလုံးဆိုင်ရာ Republican ညီလာခံကိုခဏလာရောက်ခဲ့ပြီးသူစင်မြင့်ပေါ်ကိုတက်လာတဲ့အချိန်မှာသူ့ကိုထောက်ခံတဲ့သူတွေကသူရဲ့ကောင်းတယောက်လိုတခဲနဲ့ကြိုဆိုခဲ့ကြပါဗျ။စကားတစ်ခုမှပြောမသွားဘဲလက်ပြနှုတ်ဆက်ပြီးပြန်သွားတဲ့ထရမ့်ကိုအားလုံးကအချိန်တော်ကြာရက်ပြီးတော့ထောက်ခံမှုပြခဲ့ကြတာပါ။ဒီတော့တွင်းမှာပဲသမ္မတဘိုင်ဒန်ဆိုရကတော့ထရမ့်ကိုလုံခြုံတဲ့ဖြစ်ရနဲ့ပတ်သက်ပြီးFederal အစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI ကဦးဆောင်ပြီးတိချလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ့်အကြောင်းကိုမနေ့ကကြေညာပါတယ်။တချိန်တည်းမှာပဲသမ္မတဘိုင်ဒန်ကသူနဲ့ထရမ့်ကြားမှာတိတိတသာသဘောထားကွဲလွဲနေစေဖြစ်တဲ့အကြောင်းနဲ့အထူးသဖြင့်ဒီထရမ့်နဲ့သူ့ကိုထောက်ခံသူတွေကသူတို့ရဲ့မကျေနပ်ချက်တွေကိုကြမ်းကြုတ်တဲ့နီးနဲ့စုပမှုတွေဖြစ်အောင်နှုတ်ဆော်တာတွေရှိနေပြီးဒါတွေကိုလက်မခံနိုင်ဘူးလို့မနေ့က NBC ရုပ်သံထဲတွေ့ဆုံမေးမြန်းချိန်မှာပြောဆိုသွားပါတယ်။စနေနေ့ကပြစ်ခတ်မှုကြောင့်ဒီသမ္မတရွေးကောက်ပွဲအလားအလာအပြောင်းလဲဖြစ်သွားနိုင်မလားလို့ NBC ကမေးတဲ့အပေါ်မှာတော့သူမသိတယ်လို့မေးတဲ့သူလည်းသိမှာမဟုတ်ဘူးဆိုပြီးတော့သမ္မတကပြန်လဲထုတ်ပြန်ခဲ့ပါတယ်ရှင်
။ Reagan ပြည်ထောင်စု Wisconsin ပြည်နယ် Milwaukee ပြည်နယ်မှာအမျိုးမှာကျင်းပနေတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံကိုမနေ့ကသမ္မတဟောင်း Donald Trump ရောက်လာတဲ့ဆိုရင်ပဲသူ့ကိုထောက်ခံသူတွေကြိုဆိုခဲ့ကြပါတယ်။ Pennsylvania ပြည်နယ်မဲဆွယ်စီယုံပွဲအတွင်းလှုပ်ကြံမှုစ조사ခံရပြီးနှစ်ရက်အကြာစတင်ကျင်းပတဲ့ညီလာခံခန့်မှန်းတွေကို Donald Trump ရောက်မလာခင်နိုင်ပိုင်းအတွင်းကပဲသူ့ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်ကြေညာခဲ့ကြပါတယ်။မနေ့ကညီလာခံမှာ Donald Trump မိန့်ခွန်းပြောကြတာမရှိပေမဲ့ပါတီကိုစားပြုသမ္မတလောင်းအဖြစ်လက်ခံတဲ့မိန့်ခွန်းကိုကြာတာပြင်းနေမှာပြောကြဖို့စီစဉ်ထားပါတယ်။သူနဲ့အတူဒုတိယသမ္မတလောင်းအဖြစ်ရွေးချယ်လိုက်တဲ့ Ohio ပြည်နယ်အထက်လွှတ်တော်အမတ် JD Vance လည်းသူ့ဘေးမှာအတူတွဲပြီးတော့ပါဝင်ပါတယ်။2016ခုနှစ်ကတည်းက Republican Party အတွင်းအစဉ်လာရှိတဲ့နိုင်ငံရေးခေါင်းဆောင်တွေထက်ကျော်ပြီးတော့ပါတီတွင်းထောက်ခံမှုကို Donald Trump ရယူခဲ့တာပါ။သူရွေးချယ်ထားတဲ့ပါတီဥက္ကဋ္ဌ Michael Wadley က Republican Party ကိုညီညွတ်တဲ့ပါတီဖြစ်ဖို့နိုင်ငံကိုညီညွတ်တဲ့နိုင်ငံဖြစ်ဖို့တည်ဆောက်ကြဖို့မနေ့ကညီလာခံမိကုံးမှပြောပါရယ် Donald Trump လိုကြံ့ကြံ့ခံတဲ့စိတ်ဓာတ်နဲ့တိုင်းပြည်ကိုကြီးမြတ်တဲ့အနာဂတ်စီဦးဆောင်ကြဖို့လည်းသူကဆော်ဩသွားပါရယ်ရှင်
ယူကရိန်းကပစ်ခတ်တိုက်ခိုက်တဲ့ drone 73စင်းကိုကြားဖြတ်ဖြက်စီးနိုင်ခဲ့တယ်လို့ရုရှားရဲ့ဒီလေကြောင်းရန်ကာကွယ်ရေးအဖွဲ့ကပြောဆိုလိုက်ပြီးတော့တစ်ချိန်တည်းမှာပဲယူကရိန်းကလည်းရုရှားရဲ့ဘုံးကျဲတိုက်ခိုက်မှုတွေကြောင့်ထိခိုက်ပျက်စီးမှုတွေရှိတယ်လို့ပြောပါရယ်ယူကရိန်းကဘော့စတော့ဖ်ဒေတာကိုပစ်ခတ်တဲ့ drone 6စင်းကိုဖြက်စီးပစ်ချနိုင်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရတဲ့သူမရှိဘူးလို့ဒီရုရှားကပြောပါရယ်ကျန်တဲ့ drone တွေကိုတော့ Belgorod, Kursk နဲ့Voronezh ဒေသတွေအပြင်ရုရှားသိမ်းပိုက်ထားတဲ့ Crimea ဒေသအနီးပင်လယ်နက်ထဲမှာကြားဖြတ်ဟန်တာဖြက်စီးနိုင်ခဲ့တာလို့ရုရှားကပြောပါရယ် Kursk ဒေသ Koronivo မြို့မှာတော့ Ukraine လေကြောင်းတိုက်ခိုက်မှုကြောင့်လက်စစ်ပစ္စည်းထုတ်လုပ်တဲ့စက်ရုံတစ်ခုမိလောင်ခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးက Telegram လူမှုကွန်ရက်မှာရေးပါရယ် Belgorod ဒေသမှာ Ukraine တိုက်ခိုက်မှုကြောင့်ကြီးရွာတွေမှာရှိတဲ့အဆောက်အုံတွေထိခိုက်ပျက်စီးခဲ့ပြီးတော့အနည်းဆုံးလူ10ဦးဒဏ်ရာရခဲ့တယ်လို့ပြည်내အုပ်ချုပ်ရေးမှူးကပြောပါရယ်တချိန်တည်းမှာပဲဒီယူကရိန်းဒေသတချို့မှာလည်းရုရှားလေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုတွေရှိတယ်ဆိုတာကိုယူကရိန်းဘက်ကပြောပါရယ်ရုရှားတိုက်ခိုက်ရေး drone 20နဲ့ကင်းထောက် drone 8စင်းကိုယူကရိန်းကကြားဖြတ်ဖျက်ဆီးခဲ့ပြီးရုရှားဟာမီကိုလိုင်းနဲ့ဟာကီဖ်ဒေသတွေမှာလည်းဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောဆိုကြပါရယ်ရှင်
အစ္စရေးကဂါဇာကမ်းမြောင်ကိုကုန်းချောင်းရော၄ချောင်းကပါဆက်လက်ထိုးစစ်ဆင်တိုက်ခတ်နေပါတယ်။အစ္စရေးတို့၄ချောင်းကနေတိုက်ခတ်မှုပြုလုပ်ခဲ့တဲ့ဂါဇာအလယ်ပိုင်းအယ်မာဂါစီဒုက္ခသည်စခန်းအတွင်းမှာရှိတဲ့အိမ်တိန်ကနေပါလက်စတိုင်းအလောင်း၅လောင်းကိုတွေ့ရှိခဲ့ကြောင်းဂါဇာကျမ်းမာရေးအရာရှိတွေကပြောပါတယ်။အလားတူပါပဲအဲ့ဒီနေရာနဲ့မလန်းမကန် DIL ဘာလာမှာရှိတဲ့ဆေးရုံအရာရှိတွေကလည်းအစ္စရေးရဲ့၄ချောင်းတိုက်ခတ်မှုကြောင့်လူ၄ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။လေကြောင်းတိုက်ခတ်မှုကြောင့်လမ်းပေါ်မှာရှိတဲ့လူတဦးသေဆုံးခဲ့ပြီးတော့တခြား6ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ AP သတင်းကလည်းရေးပါတယ်။ဒီတော့အတွင်းမနေ့တနင်္လာနေ့ကဆီးရီးယားနဲ့လက်ဘနွန်နယ်စပ်ကိုအစ္စရေးကလေကြောင်းကနေတိုက်ခတ်ခဲ့တဲ့အတွက်ဆီးရီးယားသမ္မတနဲ့နီးစပ်သူစီးပွားရေးသမားမိုဟာမက်ဘေရာကာတာချ်ဆိုသူတဦးသေဆုံးသွားတယ်လို့ဆိုပါတယ်။နိုင်ငံကိုဆက်သွယ်ထားတဲ့လမ်းပေါ်မှာကားနဲ့မောင်းသွားနေစဉ်အစ္စရေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်ကာတာချ်သေးဆုံးသွားတာလို့ဆိုပါရယ်ရေနယ်လုပ်ငန်းရှင်ကြီးတဦးဖြစ်တဲ့ Cartage Har စီးရီးယားသမ္မတနဲ့အစွန်းရောက် Islamic အဖွဲ့အကြားကကုန်သွယ်ရေးလုပ်ငန်းတွေကိုချောင်းဝင်ဆောင်ရွက်ပေးနေသူဖြစ်ပြီးတော့ American ပြည်ထောင်စုကလည်းသူ့အပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ထားပါရယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1905ညနေပြီးထိုးလွှင့်ပေးနေပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ရဲ့အင်္ဂါနေ့ညနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးလာတဲ့ဒီမြန်မာစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်ဒါစင်တဲ့ချီကိုနယ်ဆက်မှာပဲဟန့်ထားပြီးတော့ပြန်ခိုင်းခဲ့တယ်လို့နယ်ဆက်မြစ်ဒီနက်မြစ်ကြောင်းအနီးမှာအခြေစိုက်တဲ့ဘင်္ဂလားဒေ့ရှ်ဒေသဆိုင်ရာတာဝန်ရှိသူတို့ကဒီကနေ့ပြောပါတယ်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်နေတာနဲ့အမျှအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒီအိန္ဒိယနိုင်ငံတွေကိုထွက်ပြေးလာတဲ့မြန်မာစစ်ကောင်စီတပ်ဖွဲ့ဝင်တွေအရေးအတွက်ဟာလဲထောင်ထဲချပြီးတော့ရှိပါတယ်အများအဖြစ်ကတော့သူတို့ကိုလက်ခံပြီးရပ်ပိုင်းဓမ္မမဟုတ်သတင်းပတ်ပိုင်းအတွင်းမှာမြန်မာနိုင်ငံဘက်ခြမ်းကိုပြန်ပို့လေရှိပါတယ်။ဒါပေမဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ဘင်္ဂလားဒေ့ရှ်နယ်စပ်နက်မြစ်ကိုဖျက်ကူးဖို့ကြိုးစားတဲ့နယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်66ဦးချက်မင်းကိုမြန်မာနိုင်ငံဘက်ချက်ချင်းပြန်ပြီးတော့နှိထုတ်ခဲ့တာဖြစ်ပါတယ်။လှေနစီးနယ်တက်နက်ဒေသတွေကိုဝင်ဖို့ကြိုးစားခဲ့ကြတဲ့ဒီမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်ကမ်းခြေစောက်တပ်ဖွဲ့တွေကနယ်စပ်မှာတင်ဟန့်ထားခဲ့တာဖြစ်တယ်လို့တက်နက်မြို့အုပ်ချုပ်ရေးမူဂျီဘူဝါရာမန်ကပြောပါတယ်။အခုနောက်ဆုံးထွက်ပြေးလာတဲ့သူတွေနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကရောဘင်္ဂလားဒေ့ရှ်ကမ်းခြေစောက်တပ်ဘက်ကရောတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူး။ရခိုင်ပြည်နယ်ထဲမှာရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုအရခတက်တော် AA ကပြီးခဲ့တဲ့နှစ်နိုဝင်ဘာလကစလို့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးစစ်ကောင်စီတပ်စခန်းတွေနဲ့နယ်မြေတွေကိုတိုးချဲ့သိမ်းယူလာနေတာနဲ့အမျှဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေအများအပြားအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးနေကြတာဖြစ်ပါတယ်။ဒီနှစ်ထဲမှာအခုလိုထွက်ပြေးလာတဲ့သူ150ကျော်ကိုဘင်္ဂလားဒေ့ရှ်ကလက်ခံပေးခဲ့တာရှိပြီး950ကျော်ကိုတော့နေရပြန်ပို့ပေးခဲ့ပြီးဖြစ်တဲ့အကြောင်းတရားဝန်ကျင်ကတော့နေရပြန်ပို့အတွက်စောင့်ဆိုင်းနေတယ်လို့အမည်မဖော်လိုတဲ့အကြီးတန်းဘင်္ဂလားဒေ့ရှ်အရာရှိတူက AFP ကိုပြောပါရယ်ရှင်
။မြန်မာစစ်ကောင်စီအတွက်လင်းရင်စီပို့ဆောင်တဲ့ကုမ္ပဏီတွေမှာပါဝင်နေဆိုတော့နိုင်ငံတကာလွတ်ငြိမ်းချမ်းသာ권 Amnesty International အဖွဲ့ရဲ့အစည်းအဝေးခန်းစားပါဖော်ပြချက်ကိုစင်ကာပူအခြေစိုက်ဆဟာရာ Energy International လောင်စာဆီကုမ္ပဏီကမနေ့ဇူလိုင်လ15ရက်နေ့ကညှင်းဆိုလိုက်ပါတယ် Amnesty International ဟာအချက်အလက်များတွေကိုအခြေခံပြီးတော့အစိုးရခန်းစာထုတ်ပြန်ခဲ့တာလို့ SaharaEnergy Company ဘက်ကခြေပတာကို The African Report သတင်းစာမှာရေးပါတယ်။မြန်မာစစ်တပ်ရဲ့အရက်သားတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခတ်မှုတွေကိုဟန်တားနိုင်ရေးအတွက်လေရင်လောင်စာဆီတင်ပို့မှုတွေမလုပ်ကြဖို့တောင်းဆိုနေတဲ့ကြားမှာပဲစစ်ကောင်စီအတွက်လေရင်စီပို့ဆောင်မှုတွေကိုဆက်လက်လှုံ့ဆော်နေတဲ့အကြောင်းနိုင်ငံတကာလူငယ်ချမ်းသာကွင် Amnesty International အဖွဲ့ကဇူလိုင်လ3ရက်အစိုးရခန်းစာထုတ်ပြန်ခဲ့တာပါ။နိုင်ငံတကာကုမ္ပဏီတွေထဲမှာတရုတ်ပိုင်ရေနံတင်တင်မော့ဟာဗီယက်နမ်ကတဆင့်မြန်မာနိုင်ငံကိုလောင်စာဆီတင်ပို့မှုတွေလုပ်နေတာဖြစ်ပြီးတော့စင်ကာပူအခြေစိုက် Sahara Energy International လောင်စာဆီကုမ္ပဏီတရုတ်အစိုးရပိုင် CNOOC Trading Company နဲ့တခြားကုမ္ပဏီတွေပါဝင်ခဲ့တယ်လို့လည်းအစိုးရခန်းစာမှာဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာအရက်သားပြစ်မှတ်တွေကိုလေးကြောင်းတိုက်ခတ်မှုတွေဟာအခုနှစ်ပထမနှစ်ဝက်အတွင်းမှာအရင်ကထက်5000ဒေါ်လာတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ကပြောဆိုထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံကတက္ကသိုလ်တခုမှာအစိုးရကိုလိုလားတဲ့ចောင်းသားတွေနဲ့ဆန့်ကျင်တဲ့ចောင်းသူចောင်းသားတွေအကြားရုံးရင်ဆက်ခတ်အခြေအနေဖြစ်တာကြောင့်ဒီကနေ့လုံခြုံရေးတပ်ဖွဲ့တွေကလူစုခွဲရတဲ့အထိဖြစ်ခဲ့ပါတယ်။ဒါကမျိုးအပြင်ဘက်ဆာဗာအရက်မှာရှိတဲ့ဂျာဟန်ဂျာနာကတက္ကသိုလ်မှာဒီကနေ့အစောပိုင်းတုန်းကနှစ်ဖက်ရုံးရင်ဆက်ခတ်ဖြစ်တာကိုလုံခြုံရေးအဖွဲ့တွေကမျက်ရည်ပုံတွေနမတ်တုပ်တွေသုံးပြီးတော့လူစုခွဲခဲ့တယ်လို့ဒီចောင်းသားတွေနဲ့ရဲတပ်ဖွဲ့ကပြောပါတယ်။1982ခုနှစ်ဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးတိုက်ပွဲအတွင်းတိုက်ပွဲဝင်ခဲ့တဲ့စစ်မှုထမ်းဟောင်မီတာစုဝင်တွေအတွက်အစိုးရကဒီအလုတ်ခွဲတန်းကိုတာသတ်မှတ်ထားတာကိုအဆုံးသတ်ပေးဖို့ဂျာကိုလူလာကြတဲ့ចောင်းသားတွေကတောင်းဆိုဆန္ဒပြရာကနေကန့်ကွက်သူတွေနဲ့အကြမ်းဖက်မှုတွေဖြစ်တဲ့အထိအခြေအနေတွေပြင်းထန်ခဲ့တာပါလွတ်လပ်ရေးတိုက်ပွဲဝင်စစ်မှုထမ်းဟောင်တွေရဲ့မိသားစုတွေအတွက်အလုတ်ကိုတာခွဲတန်းသတ်မှတ်ချက်ကိုအရင်ကလည်းအခုလိုမျိုးကန့်ကွက်ဆန္ဒပြတာတွေကြောင့်2018ခုနှစ်ထဲကဒီစနစ်ကိုရပ်ဆိုင်ချတာပါဒါပေမဲ့ပြည်ရဲ့လာထဲမှာတော့တရားရုံးချုပ်ကဒီသတ်မှတ်ချက်ကိုပြန်လည်ပြဋ္ဌာန်းဖို့တောင်းဆိုခဲ့တာကြောင့်ဆန္ဒပြပွဲတွေတဖန်ပြန်ဖြစ်လာတာပါဒီကနေ့ဒီဆန္ဒပြပွဲအကြမ်းဖက်မှုတွေအတွင်းမှာဒဏ်ရာရတဲ့ချောင်းသူချောင်းသား50ကျော်ရှိပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်15ယောက်ထက်မနည်းလေထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်အစိုးရရဲ့ဒီအလုတ်ခွဲတန်းကူတာသတ်မှတ်စနစ်မှာတော့လွတ်လပ်ရေးတိုက်ပွဲဝင်စစ်မှုထမ်းမျိုးဆက်တားစင်မျိုးဆက်တွေအပြင်အမျိုးသားတွေနဲ့ဒီမတန်ဆွမ်းသူတွေအတွက်လည်းပါဝင်ပါတယ်ရှင်
ကျူဝါနိုင်ငံမှာတရားတာဝန်ကျနေတဲ့မြောက်ကိုရီးယားအစင်းမြင့်တန်အရာရှိတဦးတောင်ကိုရီးယားဘက်ကိုခိုးလုံလာကြောင်းတောင်ကိုရီးယားထောက်လှမ်းရေးအေဂျင်စီကဒီကနေ့ဇူလိုင်လ16ရက်နေ့မှာပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့အတူကျမလေးမာတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုမတင်ဆက်ပေးခင်မှာနိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးခြင်းပါတယ်။အရင်ဆုံးတော့ Republican Party ညီလာခံပထမနေ့အကြောင်းပြောပြပေးမှာပါ။American သမ္မတဟောင်းလည်းဖြစ် Republican သမ္မတကိုယ်စားလှယ်လောင်းလည်းဖြစ်တဲ့ Donald Trump ဟာ Wisconsin ပြည်နယ် Milwaukee မြို့မှာကျင်းပတဲ့ RNC Republican နိုင်ငံလုံးဆိုင်ရာညီလာခံတက်ရောက်ခဲ့ပါတယ်။မဲဆွယ်ပွဲအတွင်းပြစ်ခတ်လှုပ်ရှားခံရအပြီးနှစ်ရက်အကြာဇူလိုင်လ15ရက်နေ့မှာကျင်းပတဲ့ RNC ညီလာခံကိုတက်ရောက်ခဲ့တာပါ VOA သတင်းတောက် Carolyn Presutti ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးမှာပါရှင်။
Pennsylvania ပြည်နယ်ကမဲဆွယ်ပွဲအတွင်းလှုပ်ရှားခဲ့ပြီးနောက် RNC Republican နိုင်ငံလုံးဆိုင်ရာညီလာခံကို Donald Trump တက်ရောက်လာတာပါသူရဲ့လက်တွဲဘက်ဒုသမရအဖြစ် Ohio ပြည်နယ်အထက်လွှတ်တော်အမတ် JD Vance ကိုရွေးချယ်လိုက်ကြောင်းလဲ RNC မှာကြေညာပါတယ
် It is therefore my honorTo nominate Ohio Senator J.D. Vance for the office of Vice President of the United States of America.
အသက်39နှစ်အရွယ် American Marine တပ်ဖွဲ့ဝင်ဟောင်းလင်းဖြစ်တဲ့ Vance ဟာ Hillbilly Elegy ဆိုတဲ့ကိုရီးအထုပ်ပတ်တီကိုလည်းရေးခဲ့သူပါ။ Conservative ဦးဖြစ်တဲ့ Vance ဟာ Trump ကို America ရဲ့ Hitler ဖြစ်နေလဲပုံဖော်ပြောဆိုခဲ့မှုရတယ်။သမ္မတ Joe Biden ကတော့ Vance ဟာ Trump ရဲ့ကိုဘွားဖြစ်တယ်လို့ဆိုပါတယ်
။ J.D. Vance be nominated by acclamation. All those in favor signify by saying aye.
ဒုသမ္မတဖြစ်ရွေးချယ်လိုက်ကြောင်းပြည်내ကိုယ်စားလှယ်ပေါင်း2400တက်ရောက်တဲ့ RNC ပထမနေ့ရက်မှာပဲကြေညာလိုက်တာပါ။ Republican Party ရဲ့သမ္မတကိုယ်စားလှယ်လောက်ဖြစ် Donald Trump ကိုတရားဝင်ကြေညာဖို့လည်းရှိနေတာပါ။ RNC ညီလာခံကျင်းပရာနေရာနဲ့မလှမ်းမကမ်းမှာတော့ Republican နဲ့ Trump ရဲ့မူဝါဒကိုလက်မခံသူတွေကဆန္ဒပြကြပါတယ်
I thought it was important.
ကျွန်တော်တို့မှာရွေးချယ်စရာ2ယောက်ရှိတဲ့အနေနဲ့တယောက်ကအမှုပေါင်း34ခုနဲ့ဆွဲချက်တင်ခံရသူဖြစ်တယ်ဆိုတာလူတွေကိုသတိပေးဖို့အရေးကြီးပါတယ
်။ဒါပေမဲ့လည်းအသက်အရွယ်သိပ်မကြီးသေးသူ Vance ကိုသူ့သမရဖြစ်ရွေးချယ်တာနဲ့လှုပ်ကြံမှုပြီး Trump ဟာသူ့လှုပ်ရှားရှိတာတွေကိုပုံမှန်လုပ်နေတာကြောင့်သူ့ကိုထောက်ခံသူတွေအတွက်အားပြက်စရာပါ
။ The question is not about
အတိတ်ကိုပြန်ကြည့်မနေကြပဲနိုင်ငံတကာနိုင်ငံအနေနဲ့ရောအမေရိကန်တွေအတွက်အနာဂတ်မှာဘယ်လိုဆက်သွားကြမလဲဆိုတာကကြည့်ဖို့လိုပါတဲ့
စီလုံးညီညွတ်ကြဖို့လဲ RNC ညီလာခံတက်ရောက်လာသူတွေကပြောဆိုပြီး Trump နဲ့ Vance နောက်မှာတညီတညွတ်ထဲရက်တည်ကြမယ်လို့လဲပြောဆိုပါတယ်ခင်ဗျာ
Republican Party ညီလာခံပထမနေ့အကြောင်းကိုကိုအောင်ကပြောပြပေးခဲ့တာပါအခုတော့ VOA ရဲ့ပုံပြရုပ်သံအစီအစဉ်ကိုတင်ဆက်ပေးကြပါမယ် American ပြည်ထောင်စုမှာကျင်းပတဲ့ရွေးကောက်ပွဲတွေအတွင်းအစဉ်လာအရ Republican Party ကအမျိုးသားလူငယ်တို့ကြားရေးပန်းစားပြီးတော့ Democratic Party ကတော့အမျိုးသမီးလူငယ်တို့ကြားပို့အလေးတာပါတယ်အခုလာမယ့်သမ္မတရွေးကောက်ပွဲမှာရောဘဲကိုစလဲလောင်းကလူငယ်တို့ကြားဦးဆောင်နေပါတယ် VOA ပုံပြရုပ်သံမှာကိုဝင်းခမ်းမောင်ကတင်ပြပေးထားပါတယ်ရှင်
အမေရိကန်ပြည်သူရွေးကောက်ပွဲတွေမှာအခုနောက်ဆုံးတွေ့လာရတဲ့ချက်ချက်ကတော့ကြားမကွာမှုပဲဖြစ်ပါတယ်။ကြားမကွာမှုဆိုတာကကိုယ်စားလှယ်လောင်းတူအတွက်မဲပေးကြတဲ့အမျိုးသားအရေးအတွက်ရာဂိုင်းနှုန်းနဲ့အမျိုးသမီးရာဂိုင်းနှုန်းနှိုင်းယှဉ်ချက်ဖြစ်ပါတယ်။တမိုင်းအစဉ်လာအရဒီမိုကရက်ပါတီဘက်ကိုအမျိုးသမီးကပိုမဲပေးတတ်ပြီးရီပါဘလစ်ကန်ကိုတော့အမျိုးသားတွေကပိုအလေးတားပါတယ်။အထူးသဖြင့်အသက်18နဲ့29နှစ်ကြားဖြစ်ပါတယ်။မကြာသေးခင်ကကောက်ယူခဲ့တဲ့ Harvard စစ်တမ်းအရအမျိုးသားလူငယ်32ရာခိုင်နှုန်းက Democrat Party ဝင်တွေဖြစ်ပြီးတော့29ရာခိုင်နှုန်းကတော့ Republican တွေပါအမျိုးသမီးလူငယ်44ရာခိုင်နှုန်းက Democrat တွေဖြစ်ပြီး18ရာခိုင်နှုန်းကတော့ Republican ဖြစ်ပါတယ်အခုလိုမဲပေးတဲ့ကြားမှာကွာဟာချက်ကနိုင်ငံရေးသဘောထားနဲ့ Identity လို့ခေါ်တဲ့ကိုယ်ပိုင်လက္ခဏာရက်လို့အကြောင်းအရာတွေမှာကွဲပြားမှုကြီးတွေဖြစ်နေတာကိုပြသနေပါတယ်Center American Life ဖွဲ့ရဲ့စစ်တမ်းမှာမျိုးသားနဲ့အမျိုးသမီးကြား Feminism လို့ခေါ်တဲ့အထီးရဝါဒလိုကိစ္စရပ်တွေပေါ်အမြင်သဘောထားအကြီးအကျယ်ကွာဟနေတာကိုတွေ့ရပါတယ်။ Generation Z မျိုးဆက်အမျိုးသား43ရာခိုင်နှုန်းကအမျိုးသမီးဝါဒီဖြစ်သူတို့ကိုသူတို့ခံယူထားကြပြီးတော့ Gen Z အမျိုးသမီး61ရာခိုင်နှုန်းကတော့သူတို့ကိုသူတို့အထီးရဝါဒီလို့မှတ်ယူကြပါတယ်။ဒီလိုကွာဟချက်ကလာမယ့်သမရရွေးကောက်ပွဲမဲယုံတွေမှာအကျိုးသက်ရောက်မှုကြီးနိုင်ပါတယ်။session နဲ့29နှစ်ကြာမျိုးသမီးတွေကြားမှာလက်ရှိသမ္မတဂျိုးဘိုင်ဒန်က33မှတ်နဲ့ဦးဆောင်နေပြီးတော့မျိုးသားတွေကြားမှာတော့သူ့ဦးဆောင်မှုက6မှတ်ပဲရှိပါတယ်။လွန်ခဲ့တဲ့4နှစ်ကတော့မျိုးသားတွေကြားသူ့ရဲ့ဦးဆောင်မှုက26မှတ်ထိရှိခဲ့တာပါ။မျိုးသမီးကြားဦးဆောင်မှုကတော့အခုအချိန်နေနဲ့မတိမ်မြိမ်35မှတ်ရှိခဲ့ပါတယ်။နိုဝင်ဘာရွေးကောက်ပွဲကချင်းကပ်လာပြီးဖြစ်တဲ့အတွက်နောက်သက်မဲ့သမ္မတဘယ်သူဖြစ်မလဲဆိုတာမဲပေးသူကြားမှကွာဟချက်ကရေးပါတဲ့ချက်ချက်ဖြစ်လာနိုင်ပါတယ်။သမ္မတဘိုင်ဒန်နဲ့သမ္မတဟောင်းထရမ့်ဘယ်သူနိုင်မယ်လို့ထင်ပါလဲ
။ဒီပုံပြရုပ်သံအစီအစဉ်ကိုကိုဝင်းခမ်းမောင်ကတင်ဆက်ပေးခဲ့တာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်ကိုမတင်ဆက်ပေးခင်မှာဆက်သွယ်မေးမြန်းခန်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မန္တလေးတိုင်းနဲ့ရှမ်းပြည်မြောက်ပိုင်းမှာဇွန်လ25ရက်နေ့ကစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမှာဥဆောင်မှုရောစည်ရင်းရီမှန်းချက်ပါပြောင်းလဲသွားတာတွေ့ရတယ်လို့ CDM တက်မတော်သားကိုနောင်ရိုးက VOA ကိုပြောပါတယ်။ထိုင်းမြန်မာနယ်စပ်အခြေဆိုင် CDM တက်မတော်သားတွေဖွဲ့စည်းထားတဲ့ပြည်သူ့ပန်းတိုင်အဖွဲ့တာဝန်ခံကိုနောင်ရိုးကိုမယ်ရင်ဇင်နိုင်ကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။
ဟုတ်ကဲ့ကိုနောင်ရွေးအခုဒီဇွန်လ25ရက်နေ့ကစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းရဲ့စီရေးရီမန်းချက်ကိုပေါ့နော်ဘလို့သုံးသပ်လဲရှင
်ဒီညီတော်မောင်မိတ်သုံးဖွဲ့ပေါ်မှာ TNL ကဥဆောင်ပြီးတော့TNL နဲ့ကျွန်တော်တို့ဒီ NGPD တွေလို့ပြောရမှာပေါ့နော် Man PDA ကျွန်တော်မြေပြန် PDA အင်အားစုတွေကအဓိကပြန်စုဖွဲ့ပြီးတော့ဥဆောင်လုပ်ချတဲ့ဒုတိယတိုင်းဖြစ်တဲ့ဖြစ်တာပေါ့နော်အဲ့တော့သူကဥဆောင်ပြီးတော့ကမခဏဖွဲ့တဲ့အဖွဲ့တွေကနည်းနည်းလေးကြောင်းသွားတာဖြစ်တဲ့အတွက်စီရေးရီမှတ်ချက်လည်းကျွန်တော်တို့ကြောင်းသွားတယ်လို့ယူဆတယ်သူကမတူဘူးပေါ့3 plus 5ဥကကျွန်တော်သူတို့TNL ဆိုတဲ့သူရဲ့ဟိုသူရဲ့ဒီအမျိုးသားနေမီရီမှတ်ချက်နေမီရှိထားပြီးသားကိုကန့်နဲ့ရှိထားပြီးသားအဲ့မဲ့ကျွန်တော်မြေပြန့်အင်အားစုတွေကကျွန်တော်သူတို့ရီမှတ်ချက်တမှာပဲပါဝင်လှုပ်နေတယ်ဒါပေမဲ့သူတို့ရဲ့ရီမှတ်ချက်ကကျွန်တော်မြေပြန့်ဆင်းမှုပဲဖြစ်တယ်ဆိုတော့ဒါအစိုးရရဲ့ကျွန်တော်တို့ ခံထားပြီးသားပေါ့နော်သူတို့ကဟိုမှာပုံဝင်လှူချနေတဲ့အချိန်တည်းကျွန်တော်မြင်ပြဆင်မှာပဲပေါ့နော်အကြောပထမလဲတော့သူတို့ three brow အလိုင်းရဲ့ခုပဲပါဝင်တယ်ဒါပေမဲ့ဒုတိယ line ကျတော့အဲဥဆောင်တဲ့ DNA လေးပြောင်း DNA လေးနဲ့ကျွန်တော်တို့ man pd ရဲ့အင်အားစုတွေဖြစ်လာပြီဆိုတော့အဲသူတို့ဒီကအဲ CA mission image နေရာတွေပြောင်းသွားပြီးတော့ကျွန်တော်တုံတက်ခဲ့တယ
်ဒါဆိုလို့ရှိရင်ဒီ DNA လေးတို့ MND တို့ပါတဲ့ဒီတိုင်းသားညီနောင်မဟာမိတ်အဖွဲ့တွေကနေပြီးတော့သူတို့တကြော့ပြန်ပြီးတော့စီရီးတွေစတင်လာတာပေါ့နော်အဲ့ဒီမှာအခုဆိုရင်သူတို့ဒီလာရှိုးပေါ့နော်လာရှိုးတခါမိုးကုတ်တို့အဲ့လိုမျိုးပေါ့နော်တကယ်ဟိုအရေးပါတယ်နောက်နောက်ချိုဆိုရင်တော့အခုနောက်ချိုတစ်မျိုးလုံးကိုပေါ့လေတိုင်းသားနဲ့ဒီတော်လိုင်းရေးပူပေါင်းတက်ဖွဲ့တွေကတော့တင်းထားပြီပေါ့နော်ဆိုတော့အဲ့တော့ဒီတိုင်းသားလက်နက်ကင်အဖွဲ့တွေရဲ့ရှမ်းမြောက်မှာတိုက်နေတဲ့သူတို့ရဲ့စီရီးရီမန်းချက်ကိုရောဘယ်လိုမြင်လဲရှင်
DNA လေးကသူထိန်းထုတ်ချုပ်ခြင်းတဲ့နေမြေတွေကကျွန်တော်ဒီနေ့ကြောက်မဲတီပေါ်အမိုးမေးအဒီပချမ်းနေသူဟိုအခိုင်မာရင်လှုပ်ခဲ့တဲ့နေမြေတွေကိုပြန်လှုပ်မယ်ဆိုတော့သူတို့အဲပြီးခဲ့တဲ့ပထမလိုင်းအဆက်မာတွေကဒီလောင်ချူတို့ကြောက်မဲတို့ကြာမှာ DNA လေးကောင်းကောင်းနေမြေဘူးကုတ်လမ်းပိုင်းနေပေါ့နော်အဲ့ဒီပိုင်းနေမှာသူတို့အစိုးရကသူကနေမြေလှုပ်ထားပြီးအဲစီးနားလိုက်ပြီးမဲ့နေမြေလှုပ်ထားပြီးချိန်ဆယူထားပြီးပေါ့နော်အဲ့ကြတော့အခုကျွန်တော်တို့ထင်တယ်ဟို DNA လေးဒီကြတော့ပထမဆုံးသူတို့နောင်ချူကိုနောင်ချူကြောင်မဲဘက်ကိုတကယ်နဲ့ထိုးစစ်ဆင်တဲ့အခါမှာကျွန်တော်သူတို့ကတော့ DNA လေးရဲ့ယူဆကတော့ DNA ရဲ့ရီမန်းချက်ကိုကျွန်တော်ခံမှန်းကြည့်တာပေါ့နော်ဟုတ်မှာကျွန်တော်သူတို့နောင်ချူတီပေါ်နေပြီးတော့မှတစ်ဖြည်းဖြည်းနဲ့သူတို့လာချူဘက်ကိုအဲသူချင်းကတော့မယ်ဒါချို့ပိတ်ဆို့ဖြတ်တော့မယ်အဲကျွန်တော်တို့သုံးသက်တယ်ပေါ့နော်အဲ့ဒီအချိန်မှာပဲ man pd ရဲ့တော့မိုးကုတ်တို့အဲမရီယာတို့စင်ကိုင်တို့ကနေမှတဖြည်းဖြည်းကျွန်တော်တို့နောက်ဘက် AI ပြင်းနောက်ဘက်ချက်မှာရှိတဲ့သကိုင်းအရာစုတွေနဲ့လည်းအဲစုပ်ွက်ချိတ်ဆောင်မယ်အဲဒီပြင်းဒီဘက်ပြင်းဦးလေးတို့ဘာတို့ကိုအဲဘက်ကပြင်းလေးနဲ့ mandy ဘက်ကိုခရပေးမယ်လို့ကျွန်တော်တို့အဲဒါသုံးသက်ခဲ့တာပေါ့
အခုဆိုလို့ရှိရင်ဒီစစ်ကောင်စီတက်စခန်းတချို့ကိုဟိုတိမ့်ပိုက်ခဲ့တဲ့အခြေအနေမှာပေါ့နော်ဒီလက်နက်ခဲရနေရပေါ့နော်အမျိုးအစားအများပြားနောက်ပြီးတော့တော်တော်လေးစုံစုံလင်လင်ပါဝင်နေဆိုတာကိုတွေ့မြင်ရပါတယ်ဒီလက်နက်တွေကအခုတိုင်းသားလက်နက်ကိုင်ဖွဲ့တွေအခုတော်လိုင်းရေးအင်အားစုတွေဟိုရရှိသွားတဲ့အပေါ်မှာရောဟိုစည်ရေးရပေါ့နော်ဟိုဘလို့ဖြစ်လာနိုင်တယ်လို့သုံးသပ်လဲရှင
်စည်ရေးအရွေကိုထပ်ပြီးတော့ကောင်းကောင်းဟုတ်တက်ပြီးတော့သူ့ချစ်ရှည်လမ်းမဲ့အတွက်ကိုအများကြီးအထောက်ပံ့ဖြစ်စေတယ်။ဘာလို့လဲဆိုတော့အမအခုသူတို့တိမ့်ပက်ရရှိတဲ့စစ်လက်နက်တွေဒီသူတို့ပတ်စံချင်တော့ဝယ်လို့မရတဲ့စစ်လက်နက်အမျိုးသားတွေဖြစ်တယ်ပေါ့နော်။သူတို့ကဒီလိုလက်နက်တွေမပါဘဲနဲ့စစ်နည်းပြူဝတ်တတနဲ့စစ်ကောင်စီလင်းဒီတခုကောင်းကောင်းထိတ်ထုတ်လာနိုင်တဲ့ခါမှာဒီလက်နက်တွေထက်ရလာခြင်းကချိန်မှကြီးမားတဲ့ဟိုစီးရီးအဲအုံနဲ့စီးရီးပြူဝတ်အတွက်တော့သူတို့ကောင်းကောင်းလေးကိုအထောက်ပံ့အများကြီးဖြစ်စေတယ်။သူတို့ဟိုကျင်းတဲ့စီးရီးအစဲပြောင်းတွေတက်ကိုခေါင်းတော်တော့လက်နက်ကလည်းစီးရီးမှာတော့အမအဓိကโอ้อธิกจาได้อาจารย์เนี่ยมาป่าดาโอ้เอตะชู่ลิงปิ๊ดเล่นๆမျိုးတွေရလာတဲ့ခါမှာစစ်ကောင်စီရဲ့လေကြောင်းအနီးကပစ်ကူတွေဟာကိုကျွန်တော်ကောင်းကောင်းတမ်းတမ်းချင်းချောင်းနိုင်တာမျိုးတွေရလာပြီပေါ့နော်ဒီလိုဟာမျိုးတွေရလာပြီဆိုရင်စင်ရေးပြူဟာကျင့်သုံးမှုအပိုင်းမှာပို့ပြီးတော့ကျွန်တော်တို့ကတုံလိုင်းကြီးဟာဆိုတဲ့အာသဘုကူပို့ပြီးဖြစ်လာစေနိုင်တာပေါ့နော်ဒီလိုအထောက်အကူတွေရတယ်အဲ့ကျတော့အခုဒီလက်နက်တွေကိုကျွန်တော်လေ့လာတုံ့တက်ကြည့်တဲ့ခါမှာအဲကျွန်တော်တွေ့မြင်ရတော့ဆိုရင်ဒါသူတို့ဟိုတကယ့်ကိုဟိုသေးမှာဆိုဟိုဘယ်လိုပြောအမျိုးသားကောင်းမှုနဲ့စစ်လက်နက်တွေဖြစ်တယ်သူတို့အနေနဲ့လက်လန်းမမီအချိန်ကတိုင်းရင်းသားအင်အားစုလက်လန်းမမီနိုင်ခဲ့တဲ့လက်နက်အမျိုးသားတွေဖြစ်တယ်အဲကျတော့ဒီလက်နက်တွေဟာဒီတော်လိုင်းအင်အားစုအသေးသေးပေါ့နော်ချိန်ဆက်သွားခြင်းနဲ့အဲသီးရေးရီမန်းချက်တွေကိုအားကောင်းကောင်းနဲ့ပုံစံမှုတွေအထူးအထောက်အကူဖြစ်တဲ့လက်နက်တွေဖြစ်တယ်ဆိုတော့ကျွန်တော်တို့ဟိုအခိုင်အမာပြောလို့ရတယ်
စီရေပြူဟာပြောင်းလဲလာတဲ့တက်တုံညာနှစ်ခုစစ်စီရေဒုတိယပိုင်းအကြောင်းမင်းချင်းနိုင်ကဆက်သွယ်မေးမြန်းခဲ့တာပါအခုတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်ကိုဆက်ချင်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးပါတီ၄ခုကိုတရုတ်နိုင်ငံကဖိတ်ကြားခဲ့ပါတယ်ဒီသတင်းကိုပြောပြပေးပါပါမြန်မာနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေနဲ့ဆက်ဆံရေးတိုးမြှင့်ဖို့အတွက်ဆိုပြီးတော့နိုင်ငံရေးပါတီ၄ခုကိုတရုတ်ကွန်မြူနတီပါတီကတီးတန့်ဖိတ်ကြားထားပါတယ်တပတ်ကြာမဲ့ခီးစဉ်အတွင်းတရုတ်ကွန်မြူနတီပါတီနဲ့ဆက်ဆံရေးတိုးမြှင့်နိုင်မယ်လို့မျှော်လင့်ကြောင်းဖိတ်ကြားခံရတဲ့ရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOA ကိုပြောပါရယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမွန်ကပြောပြပေးပါပါရှင
်လာမယ့်ဇူလိုင်လ20ရက်နေ့ကနေဇူလိုင်လ28ရက်နေ့အထိသတင်းတပတ်တာကြာမြင့်မဲ့တရုတ်နိုင်ငံကိုသွားရောက်လေ့လာမဲ့ခီးစဉ်မှာတော့လက်ရှိစစ်ကောင်စီရဲ့လက်အောက်မှာနိုင်ငံရေးပါတီတွေအဖြစ်နဲ့တရားဝင်တည်ရှိနေကြတဲ့ပါတီ၄ခုရဲ့ခေါင်းဆောင်တွေကိုတရုတ်ကွန်မြူနတီပါတီကဖိတ်ခေါ်ခဲ့တာဖြစ်ပါတယ်စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကနေမ တ်ပုံတင်ခွင့်ပြုထားတဲ့နိုင်ငံရေးပါတီ50တဲကမှရွေးချယ်ဖိတ်ကြားခံရတဲ့ပါတီ၄ခုကတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊ပြည်သူပါတီ၊ရခိုင်ဥဆောင်ပါတီနဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကြားပြူလို့ဖြစ်ပါတယ်အဲ့ဒီခီးစဉ်တွင်မှာတော့တရုတ်ကွန်မြူနတီပါတီကဒုတိယနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဖို့ရှိပါတယ်လို့ဖိတ်ကြားခံရတဲ့ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOA မြန်မာပိုင်းကိုပြောပါတယ်တရုတ်ခီးစဉ်တွင်မှာလေ့လာပြည့်မဲ့အခြေအနေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါတယ
်ကျွန်တော်တို့ကယူနန်မှာ24မနက်ပိုင်းကြည့်ရှိနိုင်တယ်20နှစ်သွားမှာကိုဒီကအဲ့တော့24လေးရင်စီးပြီးနော်ပေကျင်းရောက်မယ်28ပြန်မယ်ဂျူနန်မှာကြတော့ CPC ရဲ့ကြီးလက်ပါတီတိဆောက်ပုံတွေကိုလည်လာရေးရှိတယ်သူတို့ရဲ့စီးပွားရေးပါညာကအစကုန်အဲ့ဒါပြီးရင်တောင်အားရှ Expo အဲ့ဒါကိုတက်မယ်ဆိုအဲ့ဒါပြီးရင်ခုနပေကျင်းသွားမယ်ပေကျင်းမှာတော့နိုင်ငံတကာဆက်ဆံရေးဌာနနော်ဒါတရုတ်ပြည်ကမ္ဘာ့ပါတီပုံကွန်တီ IDCPC ရဲ့ဒုတိယဝန်ကြီးပေါ့နိုင်ငံသားရဲ့ဒုတိယဝန်ကြီးနဲ့ကျွန်တော်တို့ပြောဖို့ရှိတယ်ပါတီချင်းဆက်သွယ်ဆက်ဆံရေးတွေခိုင်မောင်းဆောက်ကြတယ်အကြမ်းမြင့်တူပဲကျွန်တော်တို့သတ်မှတ်ထားက
ြဖိတ်ကြားစာထဲမှာတော့တရုတ်ခီးစဉ်အတွင်းမှာယူနန်ကျေးလက်ဒေသဖွံ့ဖြိုးရေးအခြေအနေကျေးလက်ဒေသတွေမှာပါတီတွေရည်တည်မှုအခြေအနေပိုလန်မှာစီမံကိန်းအကောင့်ထည့်ဖော်ရေးတရုတ်နိုင်ငံကကျွမ်းကျင်သူတွေနဲ့အမြင်သဘောထားချင်းဆွေးနွေးဖလှယ်သွားဖို့အတွက်လဲစီစဉ်ထားတယ်ဆိုတာကိုဖော်ပြပါရှိပါတယ်။ဒေါက်တာအေးမောင်ကတော့တရုတ်ခီးစဉ်ကနေရလက်ကောင်းအတွေ့အကြုံကောင်းတွေရလာနိုင်မယ်လို့မျှော်လင့်ထားတယ်လို့ဆိုပါတယ်။တရုတ်မြန်မာနယ်နိမိတ်ချင်းထိစပ်နေတဲ့နေရာတစ်လျှောက်မှာတိုက်ပွဲတွေပြင်းထန်လာတဲ့အချိန်ဒပြိုင်နက်ထဲမှာပဲတရုတ်ဘက်ကမြန်မာအရေးကိုပိုးပြီးတော့မှထက်ထဲဝင်ပါဝင်လာနိုင်မှုစူးစမ်းတဲ့အနေနဲ့စစ်ဖက်ခေါင်းဆောင်ပိုင်းနေအပါဝင်စစ်ကောင်စီကခွင့်ပြုထားတဲ့နိုင်ငံရေးပါတီတွေနဲ့ထိဆက်လုံဆောင်နေတယ်ဆိုတာကိုတရုတ်ဘက်ကပေါ်ပေါ်တင်တင်ပြသလာတာဖြစ်တယ်လို့လည်းအကဲခတ်တွေကသုံးသပ်ပါတယ်။ဒါအပြင်တရုတ်ကလက်တလောမှာပြည်တွင်းခေါင်းဆောင်ပိုင်းနေနဲ့တွေ့ဆုံတာခက်ဆိတ်ဆိတ်လှုပ်လာတာတွေကတော့မြန်မာနိုင်ငံရေးမှာတက်ရောက်မှုတစ်စုံတစ်ရာရှိလာနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်။တရုတ်နဲ့မြန်မာအရေးလေလာသုံးသပ်သူဒေါက်တာလှကျော်စောကတော့အနောက်နိုင်ငံတွေထက်စာရင်အိန္ဒိချင်းတရုတ်ကမြမအရေးထဲမှာပို့ပြီးတော့မှပါဝင်လာနိုင်ပွဲရှိတယ်ဆိုတာကိုသုံးသက်ပြောဆိုလာပါတယ်
။ပမာပြည်အရေးကိုသူကအခုမှပြောတာတော့မဟုတ်ဘူးအစောကြီးတည်းကပြောနေတာပေါ့အခုကပို့ပြီးတော့တွက်တွက်လဲလဲဖြစ်လာတာပေါ့ဗျာ။ဘာဖြစ်လို့လဲဆိုတော့တရုတ်ကသူ့ရဲ့မဟာဗျူဟာလမ်းနေမဟာဗျူဟာစီမံကိန်းတွေဖြစ်တဲ့ပိုလမလိုဟာမျိုးနော်ကမ္ဘာဖွံ့ဖြိုးတိုးတက်မှုအဆိုကြီးချက်လိုဟာမျိုးဒါတွေကတော်တော်အောင်မြင်နေသလိုဖြစ်တာပေါ့နော်အခုချိန်မှာတော့အဲ့တော့အဲ့မှာဗမာပြည်ကနောက်ကျကျန်ခဲ့တယ်လို့ဖြစ်တယ်ဗျ။အဲ့ဒါကြောင့်မလို့သူကဗမာပြည်အရေးဗမာပြည်အေးချမ်းမှုပေါ့သူပြောတာကတော့ဗမာပြည်ရဲ့ပြည်တွင်းစစ်ကြီးအေးချမ်းမှုသူတို့ကူညီမယ်ဆိုတဲ့အကြောင်းနီလန်းရှာမယ်ဆိုတဲ့အကြောင်းပြောတယ်။ဟိုအနောက်ဆိုတာသူကိစ္စတွေနဲ့သူအလုံးရှုံနေကြတာလေခင်ဗျားမြင်တဲ့အတိုင်းပဲဒီအာရှနိုင်ငံတွေကတရုတ်ကဟိုချီမြန်တဲ့မြန်နဲ့ဒီအေရှန်ဆွေနိုင်ငံနဲ့တက်နိုင်သမျှအတူပေါ့နော်အဲ့နိုင်ငံကြီးသူရနိုင်သမျှနေရာမှာဝင်ပြီးတိုးပြီးလုပ်နေတာဖြစ်တော့ဗမာပြည်အရေးလက်သူတို့ပဲလုပ်လာနိုင်မှာတူပါလေကြီ
းပြီးခဲ့တဲ့ဂျွန်လကုံပိုင်းတုန်းကလည်းတမရဟောင်းဦးသိန်းစိန်ကိုတရုတ်အစိုးရကဖိတ်ကြားခဲ့တယ်လို့ဇူလိုင်လ6ရက်နေ့ကလည်းစစ်ကောင်စီရဲ့ဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းတရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်တရုတ်တမရရှိချင်းဖြင့်ကိုရိုင်းကလည်းမြမအကြက်တဲကိုဖြည့်ရှင်းနိုင်မှုတရုတ်အနေနဲ့လှုပ်ဆောင်မယ်ဆိုတာကိုအတီလင်းပြောဆိုထားသလိုမြမငိမ့်ညာရေးလုပ်ငန်းတွေစတင်လုပ်ကိုင်နိုင်အောင်တရုတ်အနေနဲ့ပါဝင်သွားမယ်ဆိုတာကိုလည်းပြောဆိုထားတာဖြစ်ပါတယ်။နောက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းတာဝန်ပြီးဆုံးလို့ပြန်လည်ထွက်ခွာတော့မယ်တရုတ်တမရကြီးချန်ဟိုင်ဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုလာရောက်နှုတ်ဆက်ပြီးတော့မြန်မာနိုင်ငံမှာထွေထွေရေကောက်ပွဲကျင်းပနိုင်ရေးအတွက်ကြိုတင်ပြင်ဆင်ဆောင်ရွက်နေတာတွေနဲ့ပတ်သက်လို့ဆွေးနွေးကြတာရှိတယ်လို့စစ်ကောင်စီဘက်ကလည်းရေကောက်ပွဲကျင်းပနိုင်ရေးတရုတ်ဘက်ကအကူအညီရယူမယ်ဆိုတာကိုပြောဆိုထားပါတယ်။ဒီလိုမျိုးနိုင်ငံရေးပါတီတွေကိုတရုတ်ကွန်မြူနတီပါတီကဖိတ်ကြားမှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။အရင်မျိုးသားဒီမိုကရေစီဖွဲ့ချုပ် NND အစိုးရလက်ထက်တုန်းကလည်းတရုတ်အစိုးရက NND ပါတီနဲ့တခြားနိုင်ငံရေးပါတီကတာဝန်ရှိတဲ့သူတွေကိုလေးလာရေးခီးစဉ်တွေဖြစ်နေဖိတ်ကြားခဲ့ပူပါတယ်ရှင်။
မြန်မာနိုင်ငံကနိုင်ငံရေးပါတီ၄ခုကိုတရုတ်ကွန်မြူနီပါတီကဖိတ်ကြားခဲ့တဲ့တဲ့မဆုမွန်ပြောပြပေးခဲ့တာပါအင်္ဂါညကျတော့နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှိချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်နဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
ဒီ OA season တွေကို video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ view မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာကြမှာတော်တာရှင်များရှင် view American တန်ရဲ့2024ခုနှစ်ဇူလိုင်လ16ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ view ရဲ့မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ထုတ်လွှင့်ပေးနေပါရရှင်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါရစေ။မြန်မာနိုင်ငံမှာလူအများကအထူးသဖြင့်အမျိုးသားတွေက900ဝါကြတဲ့အလေးထားရှိတာလို့ကိုရွတ်စိုက်ပျိုးသူတွေကနှစ်စဉ်နှီးပါအကျိုးအမြတ်ရရှိနေကြပါတယ်။ကိုရွတ်ဝါတဲ့အတွက်စားသုံးသူတွေရဲ့ကျန်းမာရေးနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေလည်းရှိကြပါတယ်။ဒီတစ်ပတ်ရဲ့အမျိုးကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးထားပါတယ်ရှင
်။မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းတွေတစ်နှစ်ပြီးတစ်နှစ်အရှုံးပေါ်တာတွေများလာပြီးမဲ့ကွန်ရက်ဆိုင်ကြတဲ့တောင်သူတွေကတော့အကျိုးအမြတ်တွေနှစ်စဉ်ရရှိနေကြတယ်လို့ကွန်ဆိုက်တောင်သူတွေကပြောပါတယ်။ဒါပေမဲ့လည်းစဘာပယ်နှံအပါဝင်အ धिक သီးနှံကြီးတွေနဲ့စိုက်ပျိုးတာရှင်လိုက်ရင်တော့ကွန်ဆိုက်ပျိုးရေးဟာအင်မတန်ကိုသိငယ်လွန်ပါတယ်။ကွန်ရက်အပင်ဟာအပင်ပြော့နွယ်ပင်ဖြစ်တဲ့အတွက်အရေးမိုးထားတဲ့ခြံထဲမှာတိုင်ထောင်စိုက်ပျိုးရတာဖြစ်တဲ့အပြင်နေ့စဉ်နှီးပါလောက်ယူဆိုင်ရတဲ့အတွက်မြေရှိသလောက်များများဆဆစိုက်ပျိုးနိုင်ခြင်းမရှိကြပါဘူး။ဒါအပြင်အရင်အနည်းအကုန်ကြလဲမသေးတဲ့အတွက်ဒပိုင်းတနိုင်လောက်ပဲစိုက်ပျိုးနိုင်ကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာကွန်းဝါသူတွေကများပြားနေတဲ့အတွက်ကွန်းဆိုင်တောင်သူတွေအတွက်ဈေးကွက်ကခိုင်မာမှုရှိကြပါတယ်။မြန်မာနိုင်ငံဒေသတော်တော်များများမှာကွန်းရွက်စိုက်ပျိုးကြပြီမဲ့အဓိကပန်းတနော်ကျောင်းကုန်းအပါအဝင်အေယာဝတီတိုင်းမန္တလေးတိုင်းကကျောက်ဆယ်တရဦးနယ်တဝိုင်းနဲ့စကိုင်းတိုင်းဒေသတချို့နဲ့မကွေးတိုင်းအေယာဝတီမြစ်အနောက်ဘက်ပိုင်းတို့မှာစီးပွားဖြင့်စိုက်ပျိုးကြပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းပွင့်ပြူမြို့နယ်ကကွန်းဆိုင်တောင်သူတဦးကအခုလိုပြောပါတယ်
ကိုရကဒီမှာဖဲ့တာတော်တော်အဆင်ပြေတယ်ဈေးလည်းကောင်းတယ်ရောင်းလို့ဝယ်လို့လည်းအဆင်ပြေပါတယ်ကိုသားတော့ကိုကနှစ်ပတ်လည်ဟိုဈေးကောင်းတယ်ဈေးလည်းကောင်းတယ်ဖြစ်ဖို့ရတော့တော်တော်လူတစ်နှစ်လောက်တော့မွေးရတယ်တစ်နှစ်လောက်မွေးပြီးမှသူကစားရတာပေါ့ဒီကြားထဲမှာတော့နေ့စဉ်နဲ့များဒီခြံထဲမှာအိုးမွေးသလိုတော့မွေးရတာသူ့ရဲ့အခြေအနေကိုစောင့်ကြည့်ပြီးလို့ရှိရင်ရေလိုလားရေများမှကြောက်လဲကြောက်တယ်ရေနှဲမှလည်းကြောက်တယ်သူကအများအားပြုပြင်နေရတယ်အဲ့လိုမြေကိုပြင်းပေးရတာမျိုးလုပ်ရတဲ့အတွက်တော်တော်လေးတော့လက်ဝင်တယ်အမတို့အကူတို့အမေတို့အဲ့မှာကွန်းဆိုင်ပြီးကျွန်တော်တို့တောင်းထားတာပဲဗျာအဲ့ရရတဲ့ငွေနဲ့ဂျိုးမြက်ကတော့တော်တော်ကောင်းပါတယ်ကျွန်တော်စီမှာတော့တော်တော်များများစိုက်ကြတယ်အောင်မြင်ကြပါတယ်ဒီထဲမှာလေးကရောင်းအားဝယ်လိုအားများတယ်ကိုကမလိုဒီပါဒီကွက်မလိုဟုတ်တယ်ဒီပိုင်းမှာကကွန်းဈေးကမကြဘူ
းအလားတူကွန်းသီးပင်စိုက်ပျိုးသူတွေအနေနဲ့လဲကွန်းသီးကဈေးကောင်းတဲ့အတွက်တခြားသီးနှံတွေနဲ့စာရင်အကျိုးအမြတ်ရှိကြတယ်လို့ကွန်းပွဲရုံတွေကတစင်သိရပါတယ်ဒါပေမဲ့လည်းကွန်သီးပင်တွေဟာနှစ်ရှည်ပင်တွေဖြစ်တဲ့အတွက်နိုင်ငံအနှံ့စိုက်ပျိုးနိုင်ခြင်းတော့မရှိကြပါဘူး။အေယာဝတီတိုင်းတနင်္သာရီတိုင်းနဲ့ပဲခူးတိုင်းတွေကတောင်ကုန်းတွေဟာကွန်သီးအကြီးအကျယ်ထွက်ပါတယ်။ဒါအပြင်အဲ့ဒီလိုကွန်ရွက်စိုက်ပျိုးသူတွေနဲ့ကွန်သီးပင်စိုက်ပျိုးသူတွေတင်အဆင်ပြေတာလားဆိုတော့ကွန်ရရောင်းသူတွေအနေနဲ့လည်းကွန်ရဘော်ကနေအကျိုးအမြတ်ကြီးကြီးမားမားရရှိကြပါတယ်။သို့တော်လည်းပဲကွန်ရဝါတဲ့အတွက်ကြောင့်ကျမ်းမာရေးထိခိုက်မှုတွေဟာအရင်အရင်ခေတ်တွေနဲ့စာရင်လက်တလောအခြေအနေမှာပိုမိုဆိုးဝါးလာတယ်လို့ကျမ်းမာရေးအဖွဲ့အစည်းတွေကထောက်ပြကြပါတယ်။အခုအခါအမေရိကန်ပြည်ထောင်စုမှာနေထိုင်ပြီးကျမ်းမာရေးအမေးအဖြေတွေကိုအင်တာနက်ကနေဖြေကြားပေးနေတဲ့ဒေါက်တာတင်းဆွေကလည်းမြန်မာနိုင်ငံမှာကွန်ဝါတဲ့ဓလိနဲ့ကျမ်းမာရေးအခြေအနေကိုအရင်တုန်းကအခြေအနေနဲ့လက်တလောအခြေအနေကိုနှိုင်းယှဉ်ပြထားပါတယ်။
ကျွန်တော်တို့ဆရာဝန်ဖြစ်တဲ့နှစ်တွေမှာကိုယ်နဲ့ဆက်ပြီးတော့ဖြစ်တဲ့အခုအများဆုံးပြောနေကြတဲ့ရှာတို့ပစောင်တို့တဖုံတို့ကရုန်းကင်ဆာကျွန်တော်တို့ဆရာဝန်လုပ်တဲ့ခေတ်တုန်းကအခုခေတ်လောက်တော့မများတာတော့မှန်ပဲခင်ဗျသို့သောအဲ့တော့မဆလာခေတ်ကျမကြီးသူတေသနာနဲ့စာပေးခေါ်တဲ့လေလာဆန်းစစ်မှုတွေနဲ့နေခဲ့တော့ကိန်းငန်းကိုရှင်နဲ့အားနေချက်ရှိပါတယ်ခင်ဗျ ကိုယ်ပိုင်အတွေ့အကြုံရဆိုရင်အရင်ခေတ်ကခရုံးကင်ဆာအပါဝင်မြန်မာနိုင်ငံမှာကင်ဆာမျိုးစုံဖြစ်တဲ့ကိန်းဂဏန်းဟာဒီကနေ့တွေ့နေရသိနေရကြားနေရတဲ့ဖတ်နေရတဲ့ကင်ဆာကိန်းဂဏန်းတွေဟာဒီကနေ့မှာပိုပြီးတော့တိတိတသာများလာတာကတော့အမှန်ပါပဲခင်ဗျ။ကိုရွတ်တတကတော့ဗမာနိုင်ငံမှာဟိုရှိကြရပါပဲ။ကိုနဲ့ရစာကိုနဲ့စားဆိုတာကတိုင်ရင်စီရိုးရစီကျွန်တော်အစင်လာအိမ်သုံးစီဖြစ်သုံးကြတဲ့အတွက်ကိုရွတ်ကတော့ယောဂဖြစ်စရာအကြောင်းမရှိတော့ဘူးလို့ကျွန်တော်တို့ဆိုနိုင်ပါတယ်။ကွန်သီးကနံပါတ်၁ပေါ့နော်။စားသုံးသူများလာတော့ရောင်းချတဲ့ပုံကူတွေကလည်းပဲကွန်သီးတွေကိုကြည့်လို့လည်းလှအောင်ရောင်းမလှအောင်ဟိုအထားခံအောင်ဆိုတဲ့ဓာတုသောမဟုတ်ပြုပြင်ပြင်ဆင်ဓမ္မကြီးနဲ့မတင်တဲ့တက်တေကြောင့်လည်းပဲကွန်သီးကနေပြီးတော့ယောဂတွေရစေနိုင်တာတစ်ချက်ဖြစ်ပါတယ်နောက်တစ်ခါဆေးပေါ့ဆေးရကြီးလို့ပဲခေါ်တယ်ဒီဆေးမျိုးမျိုးကအများသောဖြင့်ဟိုအိန္ဒိယဘက်ကလာတာပေါ့အဲ့တော့ဒီဟာတွေကလည်းအထာခံအောင်ပို့ဆောင်ရေးမှလွယ်ကူအောင်မြင်ရင်လည်းပဲဝေကျင်စားကြင်အောင်ဆိုတဲ့ပြုပြင်မှုတွေရှိလာမှလည်းအမှန်မှဖြစ်ပါတယ်ဒါကြောင့်သူ့ရဲ့ဆေးတက်အပြင်တခြားတက်တွေလည်းပါနိုင်တဲ့အတွက်သူ့ကြောင့်လည်းပဲယောဂရီရစီနိုင်တယ်လို့ကျွန်တော်ယူဆပါတယ်။နောက်တစ်ခုကတော့ထုံးပေါ့။ဒီကွန်းတကယ်ကြိုက်တဲ့လူတွေကထုံးကောင်းမှသူကကိုယ့်ရဆိုင်ကိုစောစောမြင်မြင်စားသုံးကြလေရှိပါတယ်။အဲ့တော့ထုံးဖြော်တဲ့နေရာမှာလည်းပဲပြုပြင်ပြောင်းလဲမှုတွေရှိပါလိမ့်မယ်။ဒီကြောင့်လည်းပဲကျမကြီးမှာမကောင်းဆိုးကြိုးတချို့ရကောင်းရနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဗမာပြည်မှာကွန်းရစားခြင်းအားလုံးကနိုင်ငံတကာကသူ့တည်တံ့လာတဲ့မှာမပါဘူးခင်ဗျ။
ကွန်စားတဲ့ဒလီဟာဟိုးပဝေတနီကလေးကရှိခဲ့တဲ့အတွက်ကျမ်းမာရေးကိုအထောက်အကူမပြုဘူးဆိုတာကိုအများကသိရှိပေမဲ့စင်ကျင်ကြတာတော့သိမရှိပါဘူး။အဲ့ဒီလိုကွန်ဝါတဲ့သူတွေထဲမှာ30ရာခိုင်နှုန်းနီးပါးလောက်အထိခရွင်းကင်ဆာဖြစ်ပွားတာတွေ့ရတယ်လို့ပြီးခဲ့တဲ့နှစ်ကသက်ဆိုင်ရာကျန်းမာရေးဌာနကထုတ်ပြန်ခဲ့ပူးပါတယ်။ကိုရကိုနှစ်ပေါင်းများစွာစားလာတဲ့ခင်မွန်းဖြစ်သူပဇောင်းကင်စာနဲ့မကြသေးခင်ကကွဲလွန်သွားတဲ့အကြောင်းကြံရစ်သူအမျိုးသမီးတူဦးကအခုလိုပြောပါတယ
်အတိတ်ကတော့ကိုရအကြောင်းပါကိုရအကြောင်းဖြစ်တယ်သူစားတာကတော့စားပါတယ်ဒီမင်းစားခြင်းကလွဲလို့ရှိရင်ဒီနေကုန်စားပါတယ်ဆေးပါတယ်နှက်ဆေးတို့ဖန်တီးထားတဲ့ဆေးတွေနဲ့အများကြီးစားပါတယ်ကိုကပဲစားတာပါတကယ်တကယ်ကတော့အဲ့ဒီကွန်သီးမှာကန့်နေစိန်လို့ကွန်သီးကပဲစားဖြစ်တယ်လို့ဆရာဝန်တွေကအဲ့တော့တည်းပြောတယ်ညာဘက်ပတောင်ကနှကန်းတောင်လေးမှာသူကဖြူဖြူအရစ်ကလေးဖြစ်နေတာကင်ဆာဆေးကပြန့်သွားတာသူကအဲ့လိုစဖြစ်တာကြွက်သားတွေအလုလုတာအားနေပြီးတော့ဒီပတောင်ကဆေးတွေကမားသွားတာလို့ဆယ်မကြီးကပြောတယ
်ကွန်းွားတဲ့အတွက်နောက်ထပ်ဆိုးကျိုးတစ်ခုကတော့တဘာဝပတ်ဝန်းကျင်ကိုအကြီးတန်းထိခိုက်စေတာဖြစ်ပါတယ်လမ်းပေါ်မှာစားတောက်ဆိုင်တွေထဲမှာကွန်းစရွေးကိုအစင်ကျင်မဲစွာနဲ့ထွေးတာတွေကတော့ရှိနေဆဲဖြစ်ပါတယ်ဒါပေမဲ့လည်းမှန်လုံခီးတဲ့တင်ကားတွေပေါ်မှာတော့ကွန်းထွေးတာကိုရေတန့်ဘူးအခွန်တွေအသုံးပြုလာကြပါတယ်။ဒါအပြင်တချို့ကွန်းရဆိုင်တွေကပလတ်စတစ်ဘူးပလတ်စတစ်အိတ်တွေအစားသစ်ရွက်တွေနဲ့ကွန်းရကိုထုတ်ပေးတဲ့ဆိုင်တချို့လည်းရှိလာပြီလို့မကွေးမြို့ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာပေးနေတဲ့ကိုအိုလာကပြောပါတယ်
ဘောင်းညင်ညံမှုရှုတော့ကြည့်မယ်ဆိုလို့ရှိရင်တော့ဒီ900ထွေးထားတဲ့အိတ်တွေ900ထည့်ထားတဲ့ဘူးတွေကိုတွေ့ရလေးရှိတယ်။အဲ့လိုညင်ညံမှုတွေရှိရတယ်။ဒါပေမဲ့မြင်နေကြလို့ဖြစ်နေတော့လေဒါကြီးကညင်ညံမှုမဟုတ်ဘူးလို့ဟိုပုံမှန်မြင်ဝင်လို့ပဲဖြစ်သွားကြတယ်ပေါ့နော်။ဟိုရေတံဘူးတွေကလွယ်လွယ်ရနေတော့ရေတံဘူးတွေထဲမှာပဲထွေးပြီးတော့လွယ်လွယ်လွတ်ပစ်လိုက်တယ်ရေတောက်လိုက်တယ်ထွေးလိုက်တယ်လွတ်ပစ်လိုက်တယ်ဆိုရဟာအဲ့လိုမျိုးလေပတ်နေတာလည်းရှိတယ်ပေါ့လေ။အဲဒီစင်းထွေးတာတော့ကားစင်းထွေးတာတော့မရှိတော့ဘူးဘာလို့လဲဆိုတော့ကားလည်းညစ်ပတ်တာဟုတ်ပေါ့နော်ဟိုကျွန်တော်တို့တီးတလောက်ကတော့မရှိတော့ဘူးအဲ့လိုပဲအဲ့အနည်းဆုံးတော့ကျွတ်ကျွတ်ရိထဲထွေးကြတာများတယ်ပေါ့လေအဲလက်ချောက်တော့သူတွေကတော့ဒီမြေပြင်ရှိတဲ့နေရာထွေးကြတယ်တချို့လဲဒီအများပြည်သူနေရာတွေမှာဥမာဖြင့်ဒီကွန်ကရစ်ခင်းထားတဲ့လက်ဖေးဆိုင်နေပါလေအေးရှိတယ်ဆိုလို့ရှိရင်တချို့လဲထွေးလိုက်ကြတာပဲတချို့ဆိုင်လေးတွေကတော့ကိုယ်ရရောက်တဲ့နေရာမှာသူပလတ်စတစ်မသုံးကြဘူးဟိုနာဖက်လေးတွေကပြောပဲလေးနဲ့ထုတ်ပေးရလေးလည်းရှိတယ်သူနည်းနည်းကွန်းရောင်းတဲ့နေရာကနေပလတ်စတစ်ပေါ်လို့ရှင်ရှော့ချတဲ့အသီးရှိတဲ့ဆိုင်လေးတွေရှိတယ်ကွန်းသွင်းတဲ့သူဒီကွန်းရစားလို့ဖြစ်လာတဲ့ပလတ်စတစ်အိတ်သေးလေးတွေကျွတ်ကျွတ်အိတ်တွေကကြတော့ကျွန်တော်တို့တခါလေးဒီမြေနဲ့ရေဟွာပို့ပြီးတော့ညင်ညမ်းတဲ့ကိစ္စတွေဖြစ်စေပဲပေါ့နော်ဟိုရောင်းတဲ့သူတွေရောစားတဲ့သူတွေရောတိပြီးတော့ရှော့ချနိုင်ရင်တော့ပိုကောင်းပါတယ်ဟုတ်
စစ်တပ်အာဏာမသိမ်းခင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်တုန်းကစီးမဲ့ကမ်းမဲ့ကွန်တရွေထွေးတာတွေမလုပ်ကြဘူးကွန်မစားကြဘူးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့လဲလှုံ့ဆော်ဟောပြောခဲ့ပူပါတယ် ဒါပေမဲ့လည်းသူ့ရဲ့ပါတီတွေကအမျိုးသားအမတ်တွေပါတီတာဝန်ရှိသူအမျိုးသားတွေကိုယ်တိုင်ကလိုက်နာခဲ့ခြင်းမရှိခဲ့ပါဘူးဘယ်လိုပဲချမ်းမာရေးအရာဆိုးကျိုးဖြစ်ဖြစ်တဘာဝပတ်ဝန်းကျင်တွေထိခိုက်မြန်မာလူမျိုးတွေရဲ့ကွန်ဆာတဲ့ဒလိကတော့ကွယ်ပြောက်သွားဖို့မလွယ်ကူပါဘူးခင်ဗျာ
ကိုရဆိုက်ပြုံးမှုရဲ့အကျိုးအပြစ်ကြောင့်မြေကြီးရောစာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှင်ချက်အစီအစဉ်မှာမြန်မာအာနာသိမ့်ပြီးနောက်ပိုင်းအမှုပညာရှင်တွေဟာနိုင်ငံကိုစွန့်ခွာပြီးတော့တက်နိုင်တဲ့အားကနေကိုတက်ကျွမ်းတဲ့အမှုပညာနဲ့ရင်းပြီးတော့ဒေါ်လာရေးအတွက်အဖက်ဖက်ကနေပါဝင်နေပါတယ်မြန်မာနီးတူရုရှားကျူးကျော်စစ်ကိုခံနေရတဲ့ယူကရိန်းနိုင်ငံတွေကအမှုပညာရှင်တွေဟာလည်းနိုင်ငံစွန့်ခွာပြီးတော့တခြားနိုင်ငံကနေစစ်ပွဲအတွက်ကူညီပေးတာတွေရှိသလိုတချို့ကလည်းစစ်ပွဲတွေကိုယ်တိုင်အသက်ပေးပြီးတော့တိုက်ပွဲဝင်တဲ့အမှုပညာရှင်တွေလည်းရှိနေပါတယ်ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်ကနေဟောက်စာကတင်ဆက်ပေးထားပါတယ်ရှင်
ကျွန်တော်တို့က soft power weapon ပေါ့ကျွန်တော်လည်းလက်နက်ကင်ဒါပေမဲ့ကျွန်တော်တို့လက်နက်က soft power အဲအဲ့လိုမျို
းမြမကဏဝင်တရောပညာရှင်ဦးတင်ကြီးရဲ့တပည့်ဖြစ်တဲ့လူငယ်တရောပညာရှင်ဖိုးဆံပဲဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုသူ့ရဲ့အမှုပညာနဲ့ဆက်ကျင်ခဲ့တဲ့လူငယ်သူလည်းဖြစ်ပါတယ်နောက်ပိုင်းမှာစစ်တပ်ကဖမ်းဆီးဖို့စ조사ရာကနေတရောပညာရှင်ဖိုးဆံဟာလူမျိုးရာကိုထွက်ပြေးပြီးတော့တော်လန်ရဲ့အတွက်တက်သေးဝင်ပြီးသူတက်ကျွန်းထားတဲ့အမှုပညာနဲ့ဆက်လက်တိုက်ပွဲဝင်နေသူတူဖြစ်ပါတယ်
။အဲ့တော့နေဦးတော်လန်ရဲ့အစမှာကျွန်တော်ကဟိုပထမဆုံးတရောတပိတ်ကိုစခဲ့တာနော်တရောတပိတ်ကကျွန်တော်တပည့်တွေရောတခြားအပြင်လာ join နဲ့ပညာရှင်အယောက်100တော်ပေါ့။အဲ့ဒါကိုကျွန်တော်အိမ်ပြောတဲ့နေကနေကျွန်တော်ရှောက်ပါဘို့ဆက်ပြီးပထမဆုံးဟိုလှုပ်ရှားတဲ့မှုပေါ့ဒါကတော့ဆန္ဒပြပြီ။ဆန္ဒပြပြီးတော့ကျွန်တော်ဘာလုပ်လဲဆိုတော့ဟိုကြပါတချင်းပေါ့เนาะဒါအဲလူဒီဆန္ဒပြတဲ့လူအုပ်ကြီးရဲ့ရှေ့မှာဂျားထဲမှာကျွန်တော်ဂီတနဲ့ကျွန်တော်ပါဝင်ခဲ့တယ်ဆန္ဒပြတော့ပေါ့ကျွန်တော်ပြီးတော့ညီညီအောင်ထက်နိုင်ပေါ့เนาะဒီကြာဆုံးကကျွန်တော်တို့ညို့အဲ့နေ့မှာလည်းကျွန်တော်လူအုပ်ဂျားထဲမှာတူတူရှိတယ်တူတူရှိတယ်တူတူပြေးကြတာပေါ့ကျွန်တော်ကိုပဲဟောညကျကျွန်တော်စိတ်ထဲမှာအရန်အခန်းမရနိုင်စိတ်ကတော်တော်ထိခိုက်တယ်ထိခိုက်တော့အဲ့ညမှာပဲအဲ့ဒီသွေးမြေကြခဲ့ကျွန်တော်တရားဥပဒေကျွန်တော်နောက်ဆုံးတရားနဲ့ပါပြီးတော့နှုတ်ဆက်နော်နောက်ဆုံးလှုပ်ခဲ့အဲ့မှာလူတွေအများကြီးဟိုငိုကြလူကြပေါ့နော်ပြည်တာဟိုနည်းနည်းလေးအန်ရည်လေးညာဒါပေမဲ့ကျွန်တော်အညာတရားအဲ့မှာဗီဒီယိုရိုက်ပြီးတော့တင်လိုက်တော့အဲ့ဒီတင်တဲ့လူလေးရှိတော့အရန်ဗီဒီယိုကလည်းဟိုပြန့်သွားတော့ဟိုတင်တဲ့လည်းအဲ့မှာပိတ်လိုက်ရပေါ့နော်ထပ်ပိတ်လိုက်ရအာနာသိန်းအာသာပြီးထပ်ပြီးတော့ဟိုအိမ်မှာလာတင်နေတဲ့လူလေးရောရှိအတူလည်းမတင်တော့ဘူးလုံငင်းကိစ္စပြီးတော့ကျွန်တော်မလုပ်လဲဆိုကျွန်တော်မအိမ်မှာစတူဒီယိုရှိတယ်ကျွန်တော်ဟိုစတူဒီယိုလင်းတဲ့အလိုမျိုးတစ်ခုလုပ်နေရတာကိုသဘောကျရပြီဆိုတော့အာကျွန်တော်အချင်းနေဖန်တီးတယ်အချင်းနေဖန်တီးဆိုတာဒီဒီဟိုတော်လိုင်းကြီးထဲမှာ YouTube channel တချို့ပြီးတချို့ရဲဘော်တွေကြပြလေးရွတ်ချင်တာပါညာကျွန်တော်ဒီဘက်ကနေကျွန်တော်တချင်းနေလုပ်ပြီးတော့ပို့ပြီးတော့သူတို့ပြီးတော့တချင်းနေကျွန်တော် YouTube channel ကိုကျွန်တော်အဲ့ရန်ကုန်မှာတဲ့ကျွန်တော်စတူဒီယိုခန်းထဲကနေပြီးတော့လုပ်တာကျွန်တော်အဲ့လိုမျိုးလေးလုပ်တခြားပိုင်းတွေတော့လောက်တာကြီးတော့ရှိတယ်တခြားပိုင်းကတော့တခြားဟိုဂီတနဲ့မဟုတ်ခင်နဲ့ပွားတယ်ခင်ဗျာအဲ့အဲ့မျိုးတွေပေါ့ကျွန်တော်ဇက်တိုက်လုပ်ခဲ့အဓိကကတော့ကျွန်တော် music နဲ့ကြပြားတွေအတန်း background တွေတော်လိုင်းမှာဒီဝင်ဝင်ရမယ့် channel ပေါ့နော်အဲ့လိုမျိုးလုပ်ခဲ့ပြီးတော့ဟိုဒါဖန်းခံရတာပေါ့နော်နာမည်ကံကောင်းထောက်မှတော့လွတ်မြောက်သွားတဲ့ပြီးတော့ဒီဘေးရောက်လာတဲ့အချိန်မှာတော့ပို့ပြီးလုပ်ခဲ့ပို့ပြီးလုပ်ခဲ့တယ်ဟုတ်ကျွန်တော်ကဒီဘက်မှာတော့ကျွန်တော်ဟိုပွဲတွေလုပ်ကြရပေါ့နော်ခင်ဗျာဒီဘက်မှာလုံုံကြီးကတော့ဟိုကြီးကတော့ရှိတာပေါ့ဟိုကျွန်တော်တို့ဒီကနေရတဲ့ဟိုနောက်တန်းပေါ့ဗျာနောက်တန်းပေါ့ကျွန်တော်တို့ကနောက်တန်းကနေပြီးတော့ဒီဖန်ရအောင်ပေါ့ဖြစ်တယ်ဒါပေမဲ့ဟိုခွင့်ရေးရတာเนาะခွင့်ရေးရတယ်အဲရောက်ဖို့မလွယ်ဘူးပေါ့เนาะခွင့်ရေးရတယ်အခုဒေတာတို့နဲ့အခုသွားခွင့်ရတယ်အဲ့တော့သွားကျင်တာကတော့သူတို့ရန်ကိုပြင်ပြင်မှန်မှန်နဲ့ပေါ့နော်ဒီကျွန်တော်နိုင်ငံတို့သူတို့ရဲ့ဟိုပြောရရင်မြို့ပြမှုတွေသူတို့အိမ်မက်တွေဒါတွေဟိုဖြစ်ပြီးသူတို့ဟိုတန်းန်းနေတက်နေအဲ့တော့ရောက်လာတဲ့အချိန်မှာသူတို့တချင်းနေဆိုလိုက်မယ်ဟို General through Pobi Lime solution. Cannot feel. Of General Luga, who are they? The Nigu, the car, Kayi Twaga, General, you know, young one, Alu Twagama, or the Nunda. I cannot legal, eh? Why you a bandy look can that, or not he keep it, I know that ain't I. But General Rule, Alumio, through high ten, my journal, through the car, and I'll a mopy, do I may cut the bureau. In other who yard, do I?
ကျွန်တော်တို့သွားပြီးတော့ပြောပြပြတာပါတကယ်လေတကယ်ကိုအီမိုရှင်အရင်ဖြစ်ရတဲ့ခီးစဉ်ပေါ့နော်ပြောလေပြောရတယ်ဝမ်းလဲဝမ်းနေရတယ်ပေါ့နော်တကယ်ကိုကျွန်တော်တို့မမေ့နိုင်ဘူးပြောပါဘာလဲဒုဘယ်ရုရှားကျူးကျော်စစ်ကြောင်းနိုင်ငံကိုဆုံးခွာရတဲ့ယူကရိန်းအနုပညာရှင်တွေရှိသလို တချို့ကတော့နိုင်ငံတွတ်တိုက်ပွဲဝင်ရင်အသက်ဆုံးရှုံးသွားတဲ့အနုပညာတွေလည်းရှိပါတယ်။ယူကရိန်းထက်ကအနုပညာရှင်များအကြောင်းကိုတော့အမေရိကန်ပြည်ထောင်စုမှာဒုက္ခသည်ဖြစ်ခိုးလုံနေတဲ့ယူကရိန်းအဆိုတော့ကတရီနာကအခုလိုပြောပြပါတယ်။ကျွန်မတို့အရန်ကိုခက်ခဲပါတယ်။ကျွန်မကိုကျွန်မယုံကြည်မှုကင်းမဲ့လာသလိုအနာဂတ်ရဲ့အိမ်မက်တွေလည်းပျောက်ဆုံးနေခဲ့ပါတယ်။ကျွန်မဘဝတခြားလုံးတိဆောက်ထားတဲ့
ောက်ရှိပါတယ်။သူကကျမတို့ DY နဲ့ခုနှစ်နှစ်ကျော်လောက်အတူတူပါဝင်တိခတ်ခဲ့ပြီးတော့နောက်တော့သူကတခြားဇိမ်ခံတင်းမောပေါ်မှာပါသွားပါတယ်။ဒါပေမဲ့ကျမနဲ့သူနဲ့အဆက်အသွယ်အများနဲ့ရှိနေပါတယ်။စစ်ကြီးဖြစ်တော့သူကယူကရိန်းကိုပြန်သွားပြီးတော့ဖျော်ဖြေလောကကိုစွန့်ခွာပြီးချစ်သားဖြစ်တဲ့ရုရှားတွေကိုတိုက်ထုတ်နေခဲ့ပါတယ်။သူ့နာမည်ကစာကြီးလို့ခေါ်ပါတယ်။စစ်ပွဲဖြစ်ပြီးတော့နောက်3-4လလောက်မှာအဆက်အသွယ်ရလို့သူနဲ့စကားပြောဖြစ်ပါတယ်။ကျမကသူ့ကိုစိုးရိမ်နေလို့ပြောတော့သူကမစိုးရိမ်ဘူးပြောပြီးငါကနိုင်ငံအတွက်ကောင်းတဲ့အလုပ်လုပ်နေတာဖြစ်လို့ဘာမှစိုးရိမ်စရာမရှိဘူးလို့ပြန်ပြောပါတယ်။မကြပါဘူးသူတို့တပ်ဖွဲ့တစ်ဖွဲ့လုံးရုရှားတပ်ရဲ့တိုက်ခိုက်မှုကိုခံရလို့လုံးဝအဆက်အသွယ်ပြတ်တောက်သွားပေမဲ့တင်ဆောင်တဲ့သူစီရင်ထုတ်ပြန်ချက်မှလည်းမတွေ့ရဘဲနဲ့စစ်ပွဲမှာပျောက်ဆုံးသွားတဲ့တပ်ဖွဲ့ဝင်တစ်ခုအနေနဲ့သာထုတ်ပြန်ခဲ့ကြပါတယ်။
စစ်ပွဲရဲ့နောက်ကအမှုပညာသမားတွေရဲ့အကြောင်းတွေပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာဘလို့အကြောင်းတွေတင်ဆက်မလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပ
ါစစ်ပွဲနောက်ကွယ်ကအမှုပညာရှင်တွေအကြောင်းကိုယူကရိန်းမြန်မာနိုင်ငံရှင်ချက်အစီအစဉ်မှာဟောင်းစားကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှာအစီအစဉ်ကိုအလှည့်ပေးရအောင်ပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်တွေစီးလုံးညီညွတ်ဖို့နဲ့နိုင်ငံရေးအရာသဘောထားကွဲပြားမှုတွေကနေအကြမ်းဖက်မှုတွေကိုရှောင်ရှားဖို့တင်းနှင်းကနေညမှာတိုက်တွန်းလိုက်ပါတယ်သမ္မတဟောင်းဒေါ်နယ်ထရမ့်လှုပ်ရှားဖို့စူးစမ်းခဲ့တဲ့ခဲတာနဲ့ပတ်သက်ပြီးတော့သမ္မတဘိုင်ဒန်ကသူ့ရဲ့ Oval ရုံးခန်းကနေနိုင်ငံကိုမိန့်ခွန်းပြောခဲ့တာပါဇူလိုင်လ15ရက်ဒီကနေ့တနင်္လာမနေ့ကစတင်မဲ့ Republican တွေရဲ့တနိုင်ငံလုံးဆိုင်ရာညီလာခံတက်ရောက်ဖို့ Wisconsin ပြည်နယ်မှာ Milwaukee မြို့ကိုရောက်နေတဲ့ Trump ကလည်းညီညွတ်ရေးအတွက်အလားတူတိုက်တွန်းခဲ့ပါတယ်။လာမယ့် November မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမတိုင်ခင်မှာအကြမ်းဖက်မှုတွေတိုးလာမှာကိုစိုးရိမ်နေကြပါတယ်။ VOA သတင်းတောက် Anita Power ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါပါရှင်။
အမေရိကန်သမ္မတဟောင်းလည်းဖြစ် Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းလည်းဖြစ်တဲ့ Donald Trump Pennsylvania ပြည်နယ် Bethel မြို့မှာ2024 American သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေစဉ်မှာတနက်နေ့ပြစ်ခတ်လှုပ်ကြံခံရတာဟာ American သမိုင်းမှာအမဲဆက်ဆွန့်ထင်းစရာဖြစ်ခဲ့ပါတယ်။ဇူလိုင်17ရက်နေ့ကလှုပ်ကြံမှုနဲ့ပတ်သက်လို့သမ္မတ Joe Biden ကသူ့ရဲ့ Oval ရုံးခန်းကနေ American နဲ့ညီညွတ်ဖို့တိုက်တွန်းခဲ့ပြီးအာနာကိုကြည်စံတဲ့မဟုတ်ပဲဆန္ဒမဲနဲ့သာအဆုံးဖြတ်ခံယူဖို့တိုက်တွန်းပြောဆိုပါရယ
် My fellow Americans want to speak to you tonight about
ကျွန်တော်တို့အမေရိကန်တွေအနေနဲ့နိုင်ငံရေးရသဘောထားကွဲပြားမှုတွေကနေကိုထိလက်ရောက်ကျူးလွန်တာတွေမလုပ်ဖို့တိုက်တွန်းချင်ပါတယ်ကျွန်တော်တို့အကြားသဘောထားတိုက်ဆိုင်ခြင်းမှာတိုက်ဆိုင်ပေမဲ့လည်းရန်သူတွေတော့မဟုတ်ပါဘူးကျွန်တော်တို့ဟာတမြေတည်းနေကြတဲ့မိတ်ဆွေတွေလှုပ်ဖော်ကင်ဘက်တွေဖြစ်ကြပြီးတော့အရေးကြီးဆုံးသတိပြုစရာကတနိုင်ငံနဲ့သားအမေရိကန်တွေဖြစ်တယ်ဆိုတာပါကျွန်တော်တို့အတူတကစီးလုံးရပါမယ်ပင်ဆယ်ဗေးနီးယားကဒေါ်နယ်ထရမ့်မဲဆွယ်စီယုံပွဲကိုပြစ်ခတ်တာကကျွန်တော်တို့သွားနေတဲ့နိုင်ငံရေးလမ်းကြောင်းပေါ်ကအခင်းကျင်းနဲ့ပတ်သက်လို့ပြန်လည်သုံးသပ်စဉ်းစားရမယ့်အချိန်တန်ပြီဆိုတာကိုသတိပေးလိုက်တာလည်းဖြစ်ပါတယ်အခုကျွန်တော်တို့လက်ရှိအနေထားရှေ့ကိုဘယ်လိုဆက်သွားကြမလဲဆိုတာပြန်ပြီးဝေဖန်ဆန်းစစ်ရအောင်ပါ
Republican တွေရဲ့နိုင်ငံလုံးဆိုင်ရာညီလာခံချစ်ပါမဲ့ Wisconsin ပြည်နယ် Milwaukee မြို့ကိုတင်းငွေနေညကရောက်လာတဲ့ Donald Trump ကလည်းညီညွတ်ဖို့တိုက်တွန်းခဲ့ပါတယ်။အဲဒီညီလာခံမှာ Trump မှာ Republican Party ရဲ့သမရကိုယ်စားလှယ်လောင်းတရားဝင်ဖြစ်လာဖို့ရှိပါတယ်။လုံခြံခံရမှုအတွင်း Trump ရဲ့အကြောက်တရားကင်းမဲ့တဲ့ပြုမူချက်နဲ့ပတ်သက်ပြီးသုံးသက်သူတွေကအခုလိုပြောပါတယ်။
It will have a huge impact on this election.
ရွေးကောက်ပွဲနဲ့နိုင်ငံရေးအခင်းကျင်းပေါ်အကြီးအကျယ်တက်ရောက်ပါလိမ့်မယ်။တမိုင်းအစဉ်လာအရာ Trump ကိုထောက်ခံသူတွေကပိုပြီးထောက်ခံလာကြနိုင်ပါတယ်။နိုင်ငံရေးအရာအကြမ်းဖက်မှုကိုလက်မခံနိုင်သူတွေနိုင်ငံရေးသဘောထားကွဲပြားမှုတွေကနေအန္တရာယ်တစတစကြီးမားလာတာကိုလက်တွေ့မျက်မြင်ရင်ဆိုင်လာသူတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တစ်ခုလုံးပေါ်တက်ရောက်မှုတွေရှိလာပါလိမ့်မယ်။
လုံခြံခံရမှုဖြစ်စဉ်ကနေအရေးကြီးတဲ့သင်ခန်းစာကိုတင်ယူနိုင်ခဲ့တယ်လို့ Trump ကိုထောက်ခံသူတွေကပြောပါတယ်။နိုင်ငံတကာနိုင်ငံအနေနဲ့ဥတည်သွားနေတဲ့လမ်းကြောင်းမှာလူပုဂ္ဂိုလ်ဆိုတာထက်စနစ်ကသာပိုအရေးပါတယ်လို့ဆိုပါတယ်
။ I mean it was both a really terrible day.
မေဂန်ဒီမိုကရေစီအတွက်လည်းအမဲဆက်ဆွန့်တင်းစေတဲ့နေ့ရက်ဖြစ်ပေမဲ့သင်ခန်းစာအများအပြားတင်ကြားလေ့လာခွင့်ရတဲ့နေ့တည်းလည်းဖြစ်ပါတယ်။တမတာထရန့်ကိုထောက်ခံသူပဲဖြစ်ဖြစ်မထောက်ခံတဲ့သူပဲဖြစ်ဖြစ်အမေရိကန်ဒီမိုကရေစီစနစ်ဟာလူအများထင်ထားတဲ့ပို့ပြီးတော့ခိုင်မာအကောင်းတဲ့စနစ်ဖြစ်ပါတယ
်။ဩဂုတ်လအတွင်းအီလီနွိုက်ပြည်နယ်ရှီကာဂိုမြို့မှာဒီမိုကရက်တစ်ပါတီကလည်းနိုင်ငံလုံးဆိုင်ရာညီလာခံကျင်းပဖို့ရှိနေတာပါ
I have argued elsewhere that we are very likely to see political violence.
ဒီကောက်ကလာမှာနိုင်ငံရေးရအကြမ်းဖက်မှုတွေတွေ့လာရနိုင်ပါတယ်။အခုထိတော့ဒီပြစ်ခတ်မှုဟာအဆိုးအဝါဆုံးဖြစ်ပေမဲ့ဒီတဲ့ပိုပြီးဆိုးဝါးတာတွေဖြစ်မလာဘူးလို့ထင်စရာအကြောင်းမရှိပါဘူး
။သမရကိုယ်စားလှယ်လောင်းနှစ်ဦးလုံးကတော့ညီညွတ်ရေးနဲ့အကြမ်းဖက်တာကိုရှောင်ရှားဖို့အမေရိကန်တွေကိုတိုက်တွန်းပါတယ်။ဒါ့အပြင်နိုင်ငံကိုဥဆောင်ဖို့ဘယ်သူနောက်မှာတညီတညွတ်ထဲရပ်တည်ကြမလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေသေးပါခင်ဗျာ။
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ပါမင်္ဂလာပွဲကျင်းပခြင်းတွေအတွက်ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့ကရေးပန်းစတဲ့နေရာတစ်ခုဖြစ်ပါတယ်မဆူမြတ်မွန်နဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားလေ့လာရအောင်ပါ
ယေရှုခရစ်တော်ကအားလုံးကိုယဉ်ဖွင့်ကြိုဆိုနေတဲ့ပုံဖြစ်အောင်ထုစစ်ထားတဲ့အေယာမခရစ်တရတီမာယုတ်ထူကြီးဟာဘရာဇီးနိုင်ငံကိုအကိုစားပြုတဲ့အထင်ကရယုတ်ထူကြီးဖြစ်ပါတယ်။ကော်ကိုဗာဒူတောင်ပေါ်မှာ68ပေအမြင့်ရှိတဲ့ယေရှုယုတ်ထူကြီးကရီယိုဒီဂျနေရိုမြို့ကိုအပေါ်စီးကနေမိုးထားတယ်လို့ဖြစ်နေပါတယ်။ခေတ်သစ်အံပွဲ9ခုထဲမှာပါတဲ့ခရစ်တရတီမာအေယာမယေရှုခရစ်တော်ယုတ်ထူကြီးအပြင်လှပတဲ့ပင်လယ်ကမ်းခြေတွေတောင်တန်းတွေနဲ့ရီယိုဒီဂျနေရိုမြို့ဟာကမ္ဘာလှည့်ခီးသွားဧည့်သည်တွေအလားအများဆုံးကမ္ဘာမြို့တွေထဲမှတစ်ခုပါဝင်ပါတယ်။အခုတော့ကမ္ဘာလှည့်ခီးသွားတွေတင်တာမကကမ္ဘာကျွမ်းကမင်္ဂလာဆောင်ခြင်းသူတွေပါအလားများနေတယ်လို့ဘရာဇီးခီးသွားလုပ်ငန်းတာဝန်ရှိသူတွေကပြောပါတယ်။ရီယိုဒီဂျနေရိုမြို့ကတောင်တွေပေါ်မှာအကျော်ကြားဆုံး Sugar Loaf တောင်ကြီးကိုရော Christ the Redeemer ရုပ်ထုကြီးကိုပါလှမ်းမြင်နေရတဲ့ Canter Hall နေရာမှာနေဝင်ချိန်အလှကိုနောက်ခံထားပြီးမင်္ဂလာပွဲကျင်းပနေတဲ့မင်္ဂလာမောင်နှံကRio မြို့ကနေမိုင်300ကျော်အဝေးမှာရှိတဲ့ São Paulo မြို့ကဖြစ်ကြပါတယ်
။ Então mesmo hoje atualmente morando em São Paulo, a gente
ကျွန်တော်တို့က São Paulo မှာနေပြီးမြဲကျွန်တော်တို့နှစ်ယောက်လုံးကမင်္ဂလာပွဲကိုအထင်ကရနေရာမှာလုပ်မယ်လို့ပထမဦးစားပေးရွေးခဲ့ကြပါတယ်။ဒီနေရာက Rio မြို့နယ်လည်းကပ်နေပါတယ်။ Sugar Loaf တောင်ကြီးကိုရော Christ the Redeemer ရုပ်ထုကြီးကိုပါလှမ်းမြင်နေရပါတယ်။ကျွန်တော်တို့မင်္ဂလာပွဲကိုလှကြတဲ့ဧည့်သည်တွေကိုမမေ့နိုင်စရာရှုခွင့်အလှနဲ့တွေ့ကြုံပေးချင်တာပါ။
သူတို့မင်္ဂလာပွဲကိုလာကြတဲ့ဧည့်သည်တွေကလည်းဆောက်ပေါလိုမျိုးကနေလာကြတာပါအခုလိုရီယိုမျိုးကရှုခင်းအလှနေရာမျိုးတွေမှာမင်္ဂလာပွဲလှုပ်ချင်သူတွေပို့ပို့များလာနေတယ်လို့မင်္ဂလာပွဲစီစဉ်တဲ့လုပ်ငန်းတွေကပြောကြပါတယ်အထူးသဖြင့်ကိုယ့်နေရာမဟုတ်တဲ့ထူးထူးခြားခြားနေရာတစ်ခုမှာတကူးတကသွားပြီးပွဲလှုပ်ချင်ကြသူတွေကြားမှာရီယိုဒီဂျနေရိုမျိုးကမျက်စိကျစရာဖြစ်နေတာပ
ါအဓိကကတော့ရှုခင်းကတိတ်လာလို့ပါကျမတို့ကပင်လယ်အလှကိုတိတ်တဘောကြတော့ပင်လယ်နောက်ခံတဲ့နေဝင်အလှကိုမြင်ကျင်တယ်လေဒီနေ့ကတော့ဖျားသခင်ရဲ့ကျေးဇူးကြောင့်ရာသီဥတုကလည်းတိတ်ကိုတရားပြီးတကယ်ကိုပြည့်စုံတဲ့နေ့တစ်နေ့ဖြစ်ပါတယ
်အခုလိုကမ္ဘာအထင်ကရ Christ the Redeemer ရုပ်ထုကြီးနဲ့တခြားယဉ်ကျေးမှုဆိုင်ရာ Carnival ပွဲတော်တွေကြောင့် Rio de Janeiro မြို့ကိုလာလည်ကြတဲ့ကမ္ဘာလှည့်ခီးသွားဧည့်သည်ကတစ်နှစ်ကိုတန်းတဲ့ချီရှိပါတယ်ဒီလိုနိုင်ငံတကာကလာလည်နေကြသူတွေအပြင်မင်္ဂလာပွဲတွေလာရောက်ကျင်းပသူတွေများလာတာကြောင့်မင်္ဂလာပွဲဆိုင်ရာကုန်စည်ပြပွဲတွေမှာနိုင်ငံသားတွေကိုပါဆွဲဆောင်နိုင်ဖို့အာရုံစိုက်လာကြပါတယ်
။ A procura aqui na capital é muito grande, nós temos o Cristo Redentor,
Christ the Redeemer နဲ့ Sugar Loaf တောင်ကြီးရှိတဲ့နေရာတွေကို နိုင်ငံတကာဧည့်သည်တိုင်းအရောက်သွားကြကြသလိုနိုင်ငံခြားကနေလာပြီးမင်္ဂလာပွဲလာလုပ်ခြင်းတွေလည်းသိများပါတယ်မင်္ဂလာပွဲစည်းအခွင့်တိုးတက်နေတဲ့အတွက်ခရီးသွားလုပ်ငန်းကိုလည်းတစ်နှစ်ပတ်လုံးတိုးတက်အောင်အထောက်အကူပြုရမှုကျွန်တော်တို့တကယ်ဝမ်းသာပါတယ
်တခြားကနေရီယိုကိုလာပြီးမင်္ဂလာပွဲကျင်းပကြသူတွေအနေနဲ့ Christ the Redeemer မှာရုပ်ထုကြီးရှိတဲ့နေရာကိုပထမဦးစားပေးရွေးချယ်ကြတယ်လို့မင်္ဂလာပွဲစီစဉ်ပေးသူတွေကပြောကြပါတယ
်မတူညီတဲ့အတွေ့အကြုံဖြစ်ပါတယ်မင်္ဂလာမောင်နှံတွေ့တယ်မဟုတ်ပဲမင်္ဂလာပွဲပြင်ဆင်ပေးသူအားလုံးအတွက်လည်းမမေ့နိုင်စရာအတွေ့အကြုံတွေရစေပါတယ်
သူတို့သမီးသူတို့သားတွေအတွက်နံပါတ်1ဦးစားပေးနေရဖြစ်နေတဲ့ Rio de Janeiro မြို့မှာတခြားကလာပြီးကျင်းပတဲ့မင်္ဂလာပွဲဘလောက်များတယ်ဆိုတာလောလောဆယ်စစ်တမ်းအတိအကျမရှိသေးပေမဲ့နေရာရချင်းမရနိုင်လောက်အောင်များနေတယ်လို့ပြည်내ခေသွားဝင်ကြီးကပြောပါတယ်
Que estou redentor, tem casamentos, parece que são mais de 200 casamentos por ano.
Christ the Redeemer ရုပ်တူကြီးခြေရင်းမှာကျင်းပကြတဲ့မင်္ဂလာပွဲပေါင်းကတစ်နှစ်တစ်နှစ်ကို200ကျော်ပါတယ်။တစ်ခါတလေပွဲလုပ်ချင်သူရှိတာတော့ရက်ချင်းမရကြတာမျိုးတွေရှိပါတယ်။အထူးသဖြင့်မင်္ဂလာပွဲတီးတန့်ကျင်းပတဲ့နေရာတွေမှာလည်းတစ်ခါတခါရက်ချင်းအလုံးပြည့်နေတာမျိုးလိုချင်တဲ့ရက်မရတာမျိုးတွေဖြစ်နေကြပါတယ်။အဲ့ဒါတွေကိုကြည့်ရင်ရီယိုဒီဂျနေရိုမြို့မှာမင်္ဂလာပွဲလာလို့ချင်သူတွေများနေတယ်ဆိုတာသိနိုင်ပါတယ
်။1922ခုနှစ်မှာအုံမြင့်ချခဲ့ပြီးတော့1932ခုနှစ်မှာစတင်ဖွင့်ခဲ့တဲ့ Christ the Redeemer ယေရှုရုပ်ထုကြီးရဲ့ခြေရင်းမှာမင်္ဂလာဆောင်ပွဲတွေကို2015ခုနှစ်မှာတည်းကစတင်ကျင်းပနေတာဖြစ်ပါတယ်။မြို့ကန်ကြော်ကြတဲ့အမှုပညာရှင်တယောက်ကအာယုံမတက်ခင်ဒီနေရာမှာမင်္ဂလာပွဲကျင်းပခဲ့တာကနေမြို့ရဲ့အထင်ကြီးနေရာမှာမင်္ဂလာပွဲလုပ်တာခေတ်ဆားလာခဲ့တာပါ။ကဘာတဝမ်းကခီးသွွားဧည့်သည်တွေရောက်မလာခင်မနေ့လင်းအားကြီးအချိန်မှာမင်္ဂလာပွဲကျင်းပနိုင်ဖို့အတွက်ဧည့်သည်တွေမနေ့9နာရီလောက်ထဲကရောက်နေကြပါတယ်
Nesse momento a gente está correndo aqui um pouquinho contra o tempo, né? Porque a gente já está com a
Aku so yin jama ro nen ne a chein lu ni ja ya ba de. Ae de ri le sa yauk ni ja ba bi. Ni ma twat khin mingala pwe ko sa bu lu ba de. Pwe sa de a chein ne pi de a chein ga taik ko yee ji ba de. Kaba le khi de ri yauk ma la khin a long tain se pi si ni bu lu ba de.
ဒီမင်္ဂလာပွဲကျင်းပနေတဲ့ဇုံတွဲကလည်းရီယိုမြို့ကနေမိုင်900ကျော်ဝေးတဲ့ကူတီချီဘာမြို့ကလာကြတာဖြစ်ပါတယ်။အခုလိုတခြားမြို့မှာမင်္ဂလာပွဲကိုလာကျင်းပရတဲ့အတွက်ပို့အလုံးရှုပ်ပေမဲ့လည်းဒီနေရာမှို့တခြားဘယ်မှနေမှမတူတဲ့အမှတ်ရစရာအတွေ့အကြုံတွေရတယ်လို့သူတို့သမီးကပြောပါတယ်
။ Well, uma vista única, um casamento único.
ရှုခင်းလားကဘာနဲ့မှမတူတယ်လို့ဒီနေရာမှာပဲထူးထူးခြားခြားဆက်ရဲဆွမ်းအားကိုခံစားရပါတယ်။တခြားဘယ်မှမှမရပါဘူး။ဒီလိုနေရာမှာမင်္ဂလာပွဲကျင်းပရတာတကယ်ကိုထူးခြားလှပါတယ်
။ဘရာဇီးနိုင်ငံကအထင်ကရလူသိများတဲ့ Christ the Redeemer ရုပ်ထုကြီးခြေရင်းမှာမင်္ဂလာဆောင်ကြသူတွေအနေနဲ့အခမ်းအနားကိုမနေ့9နာရီခွဲမတိုင်ခင်မှာအားလုံးရှင်းလင်းပေးကြဖို့လိုပါတယ်။ကဘာအံပွဲခုနှစ်ခုတည်းပါတဲ့ရုပ်ထုကြီးစီလာကြတဲ့နိုင်ငံတကာကကဘာလက်ခီးသွွားဧည့်သည်တွေကိုမနေ့၈ရက်ကစပြီးဝင်ခွင့်ပေးတာမို့ဧည့်သည်တွေရောက်မလာခင်အခမ်းအနားတွေကိုအပြီးသက်ကျင်းပကြရပါတယ်။ခီးသွွားဧည့်သည်တွေကိုလာခွင့်ပြုချိန်ပိတ်လိုက်တဲ့ည9နာရီနောက်ပိုင်းမှာလည်းမင်္ဂလာအခမ်းအနားတွေကျင်းပကြပါတယ်။ညဘက်မှာဆိုရင်တော့ Rio de Janeiro မြို့ရဲ့ညအလှကိုအပေါ်စီးကနေမြင်နေကြရမှာပါ။တကယ်လို့နေ့ဘက်အချိန်မှာမင်္ဂလာဆောင်ကျင်နေဆိုရင်တော့အေယာမယေရှုရုပ်ထုကြီးထဲမှာရှိတဲ့ဖျားချောင်းလေးထဲမှာအချင်းယုံမင်္ဂလာပွဲလုပ်လို့ရပါတယ်ရှင်။ကျွန်မဆူမြတ်မမ
မင်္ဂလာပွဲဆင်နွှဲခြင်းစရာရီယိုမျိုးအကြောင်းကဘာဒလာခီးသွာစီစဉ်မှာမဆူမြတ်မကတင်ဆက်ပေးခဲ့တာပါရှင်။အင်္ဂါညရဲ့ပတ်စဉ်စီစဉ်တော့ဒီလောက်ပါပဲ။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မက်ခင်ဖြူထွေးကပြောပြပေးမှာပါရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့လယ်ကအေယာဝင်အစစ်နှင့်ဟိုတယ်ကြီးထဲမှာဗီယက်နမ်ဘွားအမေရိကန်နိုင်ငံသား2ယောက်နဲ့ဗီယက်နမ်နိုင်ငံသား4ယောက်စုစုပေါင်း6ယောက်တေဆုံးနေတာကိုတွေ့ရတယ်လို့ထိုင်းရဲတွေကပြောပါတယ်။9ယောက်ကအခန်းထဲမှာတည်နေတာဖြစ်ပြီးတော့တယောက်ကတော့အခန်းရဲ့အပြင်ဘက်မှာတေဆုံးနေတာလို့အမည်မဖော်လိုတဲ့ထိုင်းရဲအရာရှိကပြောပါတယ်။တေဆုံးတဲ့သူတွေဟာဗဇက်မှာအမြုပ်တွေထွက်နေပြီးအစိတ်မိတာဖြစ်နိုင်တယ်ဆိုတော့ခမန်းချက်တွေထွက်ပေါ်နေပြီမဲ့လို့ထိုင်းရဲကတော့အတည်ပြုမပြောပါဘူး။ပြစ်ခတ်ခံရတာမဟုတ်ဘူးလို့တော့ပြောဆိုပါတယ်ရှင်။ပြည်ခဲ့တဲ့စနေနေ့တုန်းကဒီ Trump လောက်ကျန်မှုဖြစ်ရဲ့အပြီးမှာတော့လာမယ့်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကြမယ့်သမ္မတ Biden နဲ့သမ္မတ House Trump တို့နှစ်ဦးစလုံးကဒီတိုင်းပြည်အတွင်းမှာစုစည်းညီညွတ်မှုရှိကြဖို့အတွက်ကိုတိုက်တွန်းပြောဆိုလာကြပါတယ်။ရွေးကောက်ပွဲမဲဆွဲလှုပ်ရှားမှုတွေအပြောင်းအလဲဖြစ်သွားစေခဲ့တာကိုအခုဖြစ်ရကနေပြီးတော့အဲ့ဒီလိုဖြစ်ခဲ့တဲ့ဆိုတာကိုသမ္မတ Joe Biden နဲ့သမ္မတ House Donald Trump နှစ်ဦးစလုံးကလက်ခံထားကြပြီးတော့သူတို့နှီးသူတို့ဟန်တဲ့ဒါကိုမနေ့တုန်းကအလေးပေးဖော်ပြခဲ့ကြပါတယ်။
နယ်ယောက်ကတရားဖို့အဖြူရောင်ပတ်တီနဲ့အုပ်ထားတဲ့ထရမ့်ဟာမနေ့ကတော့ဒီနိုင်ငံလုံးဆိုင်ရာရီပပ်ဘလစ်ကန်ညီလာခံကိုခဏလာရောက်ခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမက်ခင်ဖြူတွေကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ကျတော့အစီအစဉ်ထုတ်လွှင့်မှုကမဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cider Home Down နဲ့ Rob Magdalene တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွှင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10နိုင်ကနေ17နိုင်မှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ video ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပြည့်ရနေခတ်သိမ်းကင်းနေပြီးတော့လို့ရဆန္ဒပြေဝါကြပါစေရှင်။ကျမလေးပါ။